Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုက်ဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမ thank you type ပါရှင်။ဒီကနေ့သတင်းတွေကိုတော့ကိုရရနိုင်တဲ့အတူချင်ညာပါမယ်။အမေရိကန်ပြည်ထောင်စုမှာဝင်ရောက်တိုက်ခတ်နေတဲ့မုံတိုင်းဆဲသွားပေမဲ့လို့ရေကြီးတဲ့အန်ဒီရဲ့ရှိနေသေးပါ။ဗိုလ်ချုပ်မှုကြီးမြောက်လိုက်ရဲ့ VK လူမှုကွန်ရဲ့အကောင့်အပိတ်ခံရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ်။ထိတ်တန့်ရောက်သတင်းတွေကတော့ကရင်ပြည်နယ်ဖအံမြို့ကအကျဉ်းတော်တွေကနေမနေ့တုန်းကထွက်ပြေးလွတ်မြောက်သွားတဲ့အကျဉ်းသားတွေတဲကအခုချိန်ထိဆိုရင်တော့18ယောက်ကိုအရှင်ဖမ်းမိရပြီးတော့တဦးကတော့အသေးပြန်ပြီးဖမ်းဆီးမိပါတယ်
။ဟိုခုကန်တော့ဘောနော်ခုကန်တော့ဆိုပြီးတော့ပြလိုက်တယ်ပေါ့ပြလိုက်တယ်ထိဒီဆုံးသွားတယ်ပေါ့လက်ရှိချိန်ကတော့အခုစုစုပေါင်း16ယောက်ပဲမိသေးတယ်တော့လူညီပိုင်းတော့သူတဆန်ရ
ကရင်ပြည်နယ်ကဒီဗမာတိုင်းရင်းသားဝင်ကြီးပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ဒီ DKBA ကစစ်တပ်မှုဟောင်းတူအဖမ်းခံရတဲ့သတင်းနဲ့အတူဒီထိုင်းနိုင်ငံဘက်ကကရင်ဒုက္ခသည်စခန်းတွေမှာလည်းမြေပြိုကျလို့ကလေးငယ်တူအပါအဝင်လူ10ဦးသေဆုံးရတဲ့သတင်းနောက်ရှမ်းမြို့သမီးတူကိုတအောင်ပလောင်ဒီတက်ကနေဖမ်းသွားတာတလားပြည့်တဲ့အချိန်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခန့်မြို့မှာလူတွေထောင်နဲ့ချီပြီးဆန္ဒပြကြတဲ့သတင်းနောက်မလေးရှားနိုင်ငံမှာအလုလုနေတဲ့မြန်မာတွေအရက်အတုသုံးဆွဲမိလို့17ဦးသေဆုံးခဲ့ရတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
American ပြည်တော်စုမြောက် Carolina ပြည်နယ်မှာ Hurricane မုန်တိုင်း Florence ကြောင့်မိုးရေတန်ချိန်နဲ့ခြီရွာသွန်းခဲ့ပြီးရေကြီးမှုနဲ့အတူအသက်အန္တရာယ်ချင်းချောက်မှုတွေရှိနေစေဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။မြောက် Carolina ပြည်နယ်တွင်းမှာနေထိုင်ကြသူအလို့အနေနဲ့ရုတ်တရက်ရေကြီးရေချမ်းမှုကိုသတိထားကြဖို့ရာသီဥတုဆိုင်ရာသတိပေးချက်တွေကိုအလေးထားဖို့ဘေးလွတ်ရာရွှေ့ပြောင်းဖို့လိုအပ်ရင်ဘေးကင်းတဲ့နေရာကိုသွားနိုင်အောင်အဆင့်သင့်ရှိနေကြဖို့မြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးကမနေ့တနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ Florence မုန်တိုင်းကအပူပိုင်းလေပြင်းနဲ့ရာဝင်းအဖြစ်အာရော့သွားပြီးဖြစ်ပေမဲ့လို့လဲအမေရိကန်ပြည်ထောင်စုရဲ့အရှေ့တောင်ပိုင်းဒေသတွေမှာတော့ရွာသွန်းခဲ့တဲ့မိုးရေတွေတင်းကျပ်နေစေဖြစ်ပါတယ်။မြို့ငယ်တွေမြို့ကြီးတွေအားလုံးတို့မှာရေကြီးမှုကြောင့်သွားရစ်လာရေးပြတ်တောက်နေပါတယ်။အဝေးပြေးလမ်းမကြီးတွေပိတ်နေပြီးအိမ်ပေါင်း9သိန်းကျော်လျှက်ဆင်ပြီးပြတ်တောက်နေပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်တွင်အဆိုးအဝါဆုံးထိခိုက်ခဲ့ရတဲ့မြို့တစ်ခုဖြစ်တဲ့ညူဘန်မှာတော့အိမ်ပေါင်း 4,200 ပျက်စီးခဲ့ရပါတယ်။ပြည်နယ်တဝန်းကလူပေါင်း 26,000 လောက်ခိုလုံ၍စခန်း159ခုမှာခိုလုံနေကြရပါတယ်။မုန်တိုင်းထန်တဲ့ဒေသတွေကိုသမ္မတထရန့်ဒီရပိုင်းအတွင်လာရောက်မယ်လို့အင်ပီရောကပြောဆိုထားပေမဲ့သမ္မတရဲ့ခီးစဉ်ကြောင့်ကုညီကယ်ဆယ်ရေးလုပ်ငန်းတွေအနှောက်အယှက်မဖြစ်တဲ့အချိန်မှလာမှာဖြစ်တယ်လို့လည်းအင်ပီရောကပြောဆိုထားပါတယ်ရှင်။
ပစိဖိတ်သမုဒ္ဒရာထဲမှာဖြစ်ပေါ်ခဲ့ပြီးတော့ဖိလစ်ပိုင်ကနေတရုတ်နိုင်ငံကိုဥတီတိုက်ခတ်ခဲ့တဲ့ Mangkok Typhoon မုန်တိုင်းဟာအခုခါမှာအပူပိုင်းမုန်တိုင်းအဆင့်ကိုရော့ချသွားပြီဖြစ်ပါတယ်။မုန်တိုင်းကြောင့်တရုတ်နိုင်ငံမှာလူအများဆုံးပြည်နယ်ဖြစ်တဲ့ကွမ်နောင်ပြည်နယ်မှာလူ၄ယောက်သေဆုံးပြီးတော့စုစုပေါင်းသေဆုံးသူအရေအတွက်ဟာ69ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။မုန်တိုင်းမတိုင်ခင်ကွမ်နောင်ပြည်နယ်မှာလူ 1.4 သန်းကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။မုန်တိုင်းကြောင့်သေဆုံးသူအများစုဟာဖိလစ်ပိုင်နိုင်ငံကဖြစ်ပြီးတော့လူဆုံးကျွန်းကအီတိုဂန်မြို့ကမြေပြိုကျတဲ့ပျက်စီးတဲ့ကြားကနေလဲတည်ဆုံးသူတွေရဲ့ရုပ်လောင်းအများပြားတွေ့ရှိခဲ့တာဖြစ်ပါတယ်ဒီတည်ဆုံးသူအများစုဟာဘုရားကျောင်းအတွင်းမှာမုန်တိုင်းဘေးလွတ်အောင်ခိုလုံနေကြတဲ့တပ်ထုတွေလုံသားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဖြစ်ကြတယ်လို့အီတိုဂန်မြို့တော်ဝန်ဗစ်တိုရီယိုပလန်ဒန်ကပြောပါတယ်မန်ဂိုမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုစနေနေ့ကဝင်ရောက်ခဲ့ပြီးလူဆုံးကျိုးမြောက်ဖက်စွန်ပိုင်းကိုတနားကို၄တိုင်နှုန်းကီလိုမီတာ180လောက်နဲ့ဝင်တိုက်ခတ်ခဲ့တာပါဟောင်ကောင်မှာတော့မန်ကုန်းမုန်တိုင်းကြောင့်ပျက်စီးသွားတဲ့အပျက်စီးပမာဏကိုအာဏာပိုင်တွေကတွက်ချက်နေကြပါတယ်မုန်တိုင်းဟာဟောင်ကောင်ကိုဖြတ်စင်တုန်းကတော့တနားကို၄တိုင်နှုန်းကီလိုမီတာ130နှုန်းနဲ့ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်မုန်တိုင်းသတိပေးချက်ကိုလည်းအမြင့်ဆုံးဖြစ်နေ10ထိကျင်ညာခဲ့ရတာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းနဲ့တတိယအကြိမ်မြောက်ထိပ်တီးတွေ့ဆုံပွဲအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်လာမဲ့အင်ကာနေမှာမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယန်းကိုသွားမှာဖြစ်ပါတယ်တောင်ကိုရီးယားသမ္မတနဲ့အတူကိုယ်စားလှယ်အဖွဲ့ဝင်200နီးပါးလိုက်ပါသွားမယ့်အထက်မှာတောင်ကိုရီးယားရဲ့အကြီးဆုံးကုမ္ပဏီကြီးတွေကခေါင်းဆောင်တချို့လည်းပါပါတယ်။အခုထိပ်သီးတွေ့ဆုံပွဲကတော့နျူကလ িয়ার ကင်ဆင်ရေး ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေရို့အတွက်တည်းမဟုတ်ပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားကြားအကျိုးဆောင်အဖြစ်တောင်ကိုရီးယားသမ္မတအနေနဲ့သူ့အခန်းကဏ္ဍကိုအခိုင်အမာတည်ဆောက်နိုင်မလားဆိုတာကိုပါလေ့လာနိုင်မဲ့ခီးစဉ်ဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့နျူကလ িয়ার ကင်းစင်ရေးကိုအလေးအနက်ထားသလားဆိုတဲ့အပေါ်မှာတော့တန်တရားတွေရှိထားပါတယ်။အခုထိပ်သီးတွေ့ဆုံပွဲမှာတော့ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်ဖြစ်ထွန်းမှုကိုပဲတောင်ကိုရီးယားသမ္မတကအဓိကထားမှာဖြစ်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။သမ္မတမွန်ရဲ့ဒုတိယဦးစားပေးကိစ္စကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ကင်းစင်ရေးဆွေးနွေးမှုတွေကိုမြင့်တင်ပေးဖို့နဲ့ဂျာဝင်ဆောင်ရွက်ပေးဖို့ဖြစ်ပါလိမ့်ရှင်
။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အမည်စင်ရင်တင်သွင်းခံထားတဲ့ Brett Kavanaugh ကိုဒီပြုနိုင်ရေလွှတ်တော်အမတ်တွေမဲမခွဲခင်လွန်ခဲ့တဲ့ဆယ်စုနှစ်တွင်တုန်းကကေဗနော့ကလိမ်မိုင်းဆိုင်ရာကြမ်းဖက်ခဲ့ပါတယ်လို့ဆွဆွဲထားတဲ့အမျိုးသမီးကိုကြားနာအောင်မှာဖြစ်ကြောင်းအမေရိကန်သမ္မတအင်ဗီတော်ဂျန်ပေးကယ်လီယန်ကွန်ဝေးယာဒီကနေ့ပြောဆိုလိုက်ပါတယ်ဒီအမျိုးသမီးကိုမစော်ကားတင်တယ်လို့လစ်လျူရှုထားဖို့လည်းမတင်ဘူးလို့သမ္မတဒေါ်နယ်ထရမ့်ရဲ့လက်ထောက်တူဖြစ်တဲ့အန်ကွန်ဝေးယာ Fox News ကိုပြောခဲ့တာဖြစ်ပါတယ်အဖွဲ့ဝင်ကိုဦးပါဝင်တဲ့တရားရုံးကြိုးရဲ့ရာသပန်တရားသူကြီးအဖြစ်အမည်စင်းတင်သွင်းခံရတဲ့ကေဗနော့ဟာ1980ပြည့်လွန်နှစ်တွေတုန်းကသူမကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်ဆိုပြီးတော့ Christine Blasey Ford ကမနေ့တနင်္ဂနွေနေ့ကဆွဆွဲခဲ့တာပါကယ်လီဖိုးနီးယားပြည်နယ် Palo Alto တက္ကသိုလ်ပါမောက်ခအဖြစ်နဲ့လုပ်နေတဲ့ Christine Blasey Ford ကသူမအနေနဲ့အဲ့ဒီတိုက်ခိုက်မှုတွေမှာသူမရဲ့အသက်ကိုယ်တော်စိုးရိမ်မိခဲ့တယ်ဆိုပြီးတော့ Washington Post သတင်းစာကိုပြောခဲ့ပါတယ်ကေဗနော့ကသူမကိုမတော်စတက်မိသွားမလားလို့တောင်ထင်ခဲ့မိတယ်လို့လည်း Miss Ford ကပြောပါတယ်ဒီဖြစ်ရပ်ကဒီသူနဲ့ကေဗနော့တို့အထက်တန်းအကြောင်းသားကြောင့်သူဘောတုံးက Maryland ပြည်နယ်မှာလုပ်တဲ့ပါတီပွဲတစ်ခုမှာဖြစ်ခဲ့တာလို့ဆိုပါရယ်ကေဗနော့နဲ့သူ့ရဲ့တငယ်ချင်းကအိတ်ခမ်းတစ်ခုထဲမှာသူမကိုကြောင်ပိတ်ပြီးတော့ဂရင်းဘောကိုပြစ်တင်ပြီးအဝတ်အစားတွေကိုချွတ်ပစ်ခဲ့တယ်လို့ပြောပါရယ်ကေဗနော့နဲ့သူ့တငယ်ချင်းနှစ်ယောက်စလုံးဟာတော်လေးကိုမူးနေကြတယ်လို့လည်းပြောပါရယ်ကေဗနော့ကတော့သူ့အနေနဲ့ဒီဆွဆွဲချက်ကိုပြက်ပြက်သွားသွားညင်းဆိုပြီးဘာအမှမမလုပ်ခဲ့ကြောင်းပြီးခဲ့တဲ့တင်မဲ့ကထုတ်ပြန်တဲ့ညင်ညာချက်မှာပြောထားပါတယ်ပြီးတော့အထက်တန်းကျောင်းသားဘောမှာဖြစ်ဖြစ်တခြားဘယ်အချိန်မှာဖြစ်ဖြစ်ဒါမျိုးမလုပ်ဘူးဆိုပြီးတော့လည်းပြောကြားထားပါတယ်ခင်ဗျာ
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ79 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရုရှားခြေဆိုင်လူမှုကွန်ရက်ဆိုရှယ်မီဒီယာ VK ဟာတမတော်ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လှိုင်ရဲ့အကောင့်ကိုပိတ်ပြက်လိုက်တယ်လို့ AFP သတင်းကဖော်ပြပါဗျ။ဘိုးချုပ်မှုကြီးမင်းအောင်လှိုင်နဲ့ဖုန်တော်ကြီးဝီရသူတို့ရဲ့ VK အကောင့်နေနဲ့ပတ်သက်ပြီးတိုင်ကြားချက်အများအပြားလက်ခံရရှိခဲ့ပြီးတဲ့နောက်အပိသက်ပိတ်သိမ်းလိုက်တဲ့အကြောင်း VK ကုမ္ပဏီက AFP သတင်းဌာနကိုပြောဆိုထားပါဗျ။ဒါအပြင်လူမှုကွန်ရက် VK ပေါ်မှာရေးသားချက်တွေကိုစောင့်ကြည့်နိုင်ဖို့မြန်မာစကားပြောဝန်ထမ်းတွေကိုလည်းငှားထားတယ်လို့ BK ကထပ်လောင်းပြောပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမြောင်လိုက်ရဲ့ BK အကောင့်မှာတော့ follow လုပ်ထားသူ 38,000 လောက်ရှိပါတယ်။ဒါပေမဲ့ဒီကနေ့တနင်္လာနေ့မှာတော့ BK ရဲ့စီမံစည်းကမ်းတွေကိုဖောက်ပြက်တဲ့အတွက်အကောင့်ကိုပိတ်ထားတယ်ဆိုတဲ့စာကိုပဲတွေ့ကြရပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ရဲရဲဆက်ဆက်ဖြိုခွင်းမှုတွေအပေါ်နိုင်ငံတကာစုံစမ်းစစ်ဆေးမှုနဲ့အရေးယူဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကတိုက်တွန်းပြောဆိုပြီးတဲ့နောက်လူမှုကွန်ရက် Facebook ကနေမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook နဲ့စစ်တပ်ရဲ့သတင်းပြန်ကြားရေး Facebook စာမျက်နှာတွေကိုပြီးခဲ့တဲ့သတင်းသုံးဖက်တုန်းကမှပိတ်သိမ်းခဲ့တာဖြစ်ပါတယ်Facebook စာမျက်နှာပိတ်သိမ်းခံရပြီးတဲ့နောက်မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ VK အကောင့်ကိုဖွင့်ခဲ့တာပါFacebook ကိုမသုံးတော့ဘဲရုရှားခြေဆိုင်လူမှုကွန်ရက် VK ကိုသုံးကြဖို့လဲ Facebook သုံးတဲ့မြန်မာတွေချမ်းမှာလှုံ့ဆော်စီယုံခဲ့ကြပါတယ်။မွတ်စလင်စန့်ကျင်ရေးဟောပြောတဲ့ဖုန်တော်ကြီးဦးဝီရသူရဲ့ Facebook အကောင့်ကိုပြီးခဲ့တဲ့ဇန်နဝါရီလမှာအသုံးပြုခွင့်တားမြစ်ပိတ်ပင်ခံရပြီးတဲ့နောက်မှာဖုန်တော်ကြီးဦးဝီရသူကလည်းရုရှားခြေဆိုင် VK လူမှုကွန်ရက်မှာအကောင့်ဖွင့်ခဲ့ပြီးမဲ့လဲအပိတ်ခံခဲ့ရပါတယ်ရှင်။
အီသီယိုးပီးယားနိုင်ငံမြို့တော်နာမှာဖြစ်ပွားခဲ့တဲ့လူမျိုးရေးကြမ်းဖက်တိုက်ခိုက်မှုတွေအတွင်း23ယောက်ထပ်မံတည်ဆုံသွားခဲ့ပါတယ်။အိုရိုမိုခွဲထွက်ရေးတပ်ဦးဖွဲ့ရဲ့ပြည်ပရောက်ခေါင်းဆောင်တွေပြန်လာတာကိုကြိုဆိုတဲ့လူမှုစုဝေးပွဲပြီးတဲ့နောက်စနေနေ့ကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။အိုရိုမိုခွဲထွက်ရေးတပ်ဦးဟာမကြသေးခင်ကပဲအီသီယိုးပီးယားအစိုးရနဲ့ညီညာရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတာပါ။ လူသောကိုင်းတွေကဘူရာယူခရိုင်မှာရှိတဲ့ဒေသခံတွေနဲ့အဲ့မှာရှိတဲ့စီးပွားရေးလုပ်ငန်းတွေကိုတိုက်ခိုက်ပြီးတော့လူရက်ခဲတာဖြစ်တယ်လို့သတင်းတွေကဆိုပါတယ်အကြမ်းဖက်မှုတွေကြောင့်လူရာပေါင်းများစွာသူတို့ရဲ့နေအိမ်တွေကနေစွန့်ခွာထွက်ပြေးခဲ့ရပြီးလူ80ကိုလည်းဖမ်းဆီးလိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်ဝန်ကြီးချုပ်ရဲ့ရုံးဖွဲ့မှု Fitsum America ကတော့ဒီအကြမ်းဖက်မှုကိုပြစ်တင်ရှုတ်ချကြောင်းနဲ့ Twitter ကနေတနင်္ဂနွေနေ့မှာချိန်ညာချက်ထုတ်ပြန်လိုက်ပါတယ်ဒီလိုတရားပေါ်ကြောင်တဲ့တိုက်ခိုက်မှုတွေကကျွန်တော်တို့လူမျိုးရဲ့စီးလုံးညီညွတ်မှုကိုအလွန်ဆိုးရိမ်နေတယ်ဆိုတာကိုပြသနေပြီးဒါကိုလည်းတင့်တော်တဲ့နီလာအနေနဲ့တုံ့ပြန်သွားမယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
မက်ဆီရိုနီးယားနိုင်ငံအနေနဲ့နေတိုးဖွဲ့မှာပါဝင်ခွင့်လမ်းပွင့်သွားစေမယ်ပြည်သူဆန္ဒခံယူပွဲကျင်းပမယ်အပေါ်ရုရှားတို့ဩဇာညောင်းဖို့ကြံစည်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဆွဆွဲလိုက်ပါတယ်နိုင်ငံအမည်ပြောင်းလဲရေးလူမှုဆန္ဒခံယူပွဲမှာအရင်နှိမ့်သွားစေဖို့ရုရှားလိုလာတဲ့အဖွဲ့တွေကိုရုရှားအစိုးရကငွေကြေးထောက်ပံ့နေတယ်ဆိုတဲ့အပေါ်တန်တရာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့တာပါမက်ဆီရိုနီးယားနိုင်ငံမြို့တော်ကိုအသွာသူနဲ့အထူလိုက်ပါလာတဲ့သတင်းထောက်တီကိုကာကွယ်ရေးဝန်ကြီးကအခုလိုပြောတာဖြစ်ပါတယ်မက်ဆီရိုနီးယားအမည်နဲ့ပတ်သက်လို့ဂရိနဲ့အငင်းပွားနေတာကိုဖြေရှင်းနိုင်ရေးဆောင်ရွက်ချက်လည်းဖြစ်ပါတယ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးမှာမက်ဆီရိုနီးယားအဖွဲ့ဝင်ဖြစ်လာရေးကိုအင်းကြီးချင်းဂရိနိုင်ငံကပိတ်ပင်ထားတာဖြစ်ပါတယ်ရှင်
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ကရင်ပြည်နယ်ဖအံမြို့အချင်းထောင်တွေကနေမနေ့ကထွက်ပြေးလွတ်မြောက်သွားတဲ့အချင်းသားတွေက18ယောက်ကိုအရှင်ဖမ်းဆီးရမိပါတယ်ခေါင်းဆောင်ကိုတော့အသေးရမိတယ်လို့ဖအံရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ထွက်ပြေးခဲ့တဲ့အရေးအတွက်41ယောက်ရှိပြီးတော့အဲ့ဒီထဲမှာတော့အချင်းကြနေတဲ့ဒီလက်နက်ကိုင်အဖွဲ့တွေနဲ့အတူရာဇဝတ်မှုလက်နက်မှုမူရင်းဇေဝမှုတွေနဲ့ထောင်ချခံထားရတဲ့အချင်းသားတွေလည်းပါဝင်ပါတယ်ပြေဆုံးကိုတော့မမေခသတင်းပေးပို့ထားပါတယ
်မနေ့ကဖအံမြို့အကျဉ်းထောင်ကနေထွက်ပြေးခဲ့တဲ့အကျဉ်းသား41ယောက်ဟာအကျဉ်းထောင်ဝန်ထမ်းမောင်းနှင်နေတဲ့အမိုက်သိန်းကားကိုလူယူမောင်းနှင်ရင်ဂိတ်တကားကိုတိုက်ဖြတ်ပြီးထွက်ပြေးသွားခဲ့တာပါထွက်ပြေးသွားသူတွေထဲမှာအပြစ်ကြတရားခဏ29ဦးနဲ့အမှုစစ်ဆေးဆဲအချုပ်တရားခဏ12ဦးတို့ပါဝင်ပါတယ်မနေ့ကညအထိ14ဦးပြန်လည်ဖမ်းဆီးရရှိခဲ့ပြီးဒီနေ့မနက်ပိုင်းအထိနောက်ထပ်4ဦးထပ်ဖမ်းဆီးနိုင်ခဲ့ကြောင်းဒါကြောင့်ဒီညနေပိုင်းအထိ18ဦးဖမ်းဆီးရမိတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။အကျဉ်းထောင်ဖောက်ထွက်ပြေးသူတွေကခေါင်းဆောင်ဖြစ်တယ်လို့အစိုးရဘက်ကတန်တရားရှိထားတဲ့ကျော်မိန်လခေါ်အရှောင်ကိုတော့အသေးပြစ်ခတ်ဖမ်းဆီးခဲ့ရတဲ့အကြောင်းဖအံရဲတပ်ဖွဲ့ကတာဝန်ရှိသူတွေကဆိုပါတယ်။လက်ရှိပြန်လည်ဖမ်းဆီးရမိခဲ့တာတွေနဲ့ပတ်သက်လို့ကရင်ပြည်နယ်ဗမာတိုင်းရင်းသားဝန်ကြီးတဦးဖြစ်တဲ့ဦးတေစာထွတ်လိုင်းထွေးကအခုလိုပြောပြသွားတာပါ။
ဟိုခုကံတော့ဘောနော်ခုကံတော့ဆိုပြီးတော့ပြစ်လိုက်တယ်ပေါ့ပြစ်လိုက်တာထိတိဆုံးသွားတယ်ပေါ့လက်ရှိချိန်နေရတော့အခုစူးစူးပေါင်း16ယောက်ပဲမိသေးတယ်တော့လူလူညွှန်ကြီးပိုင်းတော့သူတက်ဆိုင်ရဂိတ်တွေမှာတော့တက်ဆိုင်ရဒီမျိုးနဲ့ရေးတွေနေတဲ့ရေးတွေသူအကလုံးပေါ်စစ်တက်ကောအကလုံးဖွဲ့စုံအပြည်သူလူထုတွေအကလုံးဒီဟိုထအဝင်ပေါက်ထပေါက်တွေမှာတော့အကလုံးပြေးရတယ်ပေါ့လောလောဆယ်ရ16ယောက်ပဲမိသေးတာပေါ့နောက်တစ်ယောက်လည်းနည်းနည်းတန်ရရတယ်ဆိုတော့ကြာလာတယ်အဲ16ယောက်ဆင်မှာပေါ့နော်ဆေးရုံမှာပို့လာတယ်လို့ပြောတယ်တယောက်ကဆုံးတယ်တယောက်ကလို16ယောက်ပေါ့စူးစူးပေါင်း
တေဆုံးသူရဲ့အလောင်းကိုဖအံဆေးုံမှာရင်ခွဲစစ်ဆေးနေတယ်လို့ဆိုပါတယ်။ကျော်မိန်လခေါ်အရှောင်ဟာပုံမပေါင်းများစွာနဲ့ထောင်တန်းလွတ်ရက်မရှိကြခံနေရသူတဦးဖြစ်တယ်လို့လည်းကရင်ပြည်နယ်ရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ကရင်ပြည်နယ်ရဲတပ်ဖွဲ့ကတာဝန်ရှိသူတဦးကတော့ထွက်ပြေးသွားတဲ့အကျဉ်းသားတွေကိုကရင်ပြည်နယ်အတွင်းနေရာတော်တော်များများပိတ်ပြီးလိုက်လံရှာဖွေလျက်ရှိပါတယ
်။အကျဉ်းကြီးကတော့သူတို့ပြောတယ်လို့ပေါ့နော်။ကားနဲ့ဒီလိုပဲပြီးပြီးတော့ဖြစ်သွားတာပဲဖြစ်ခဲ့ရတော့ဒါနဲ့ဘယ်လိုနဲ့ဘလို့ခင်းရှိရဲ့ဘလို့ဖြစ်သွားလဲဒါကြီးကတော့အခုကျွန်တော်တို့စစ်စီးမြင်းမြူလုပ်နေတယ်ပေါ့နော်။ဒါနဲ့မကြခင်တို့ဒီတက်တဲ့အကျိုးတွေကလည်းတင်းထုတ်ရမှာမပါ။နောက်ဆုံးကနေကြီးရနေနေရတို့အခွင့်ရတော့တို့လည်းပြောတာပေါ့နော်။တင်းပြီးနေတဲ့မဲ့တို့ပြောလေရလားလဲလမ်းကြောင်းနေအပေါင်းပိတ်ဆို့ပြီးတော့လုပ်နေရပေါ့။တို့တို့ကလည်းကျုံဗာပူမှုတွေအခုဆိုပြန်ပြီးတော့လည်းဘူးဒီပါတယ်ဆိုလည်းပေါ့။နောက်အခုရှားခွေလုံးဆန်းနေတော့မယ
်။ထွက်ပြေးသွားသူတွေဟာထွက်ပြေးသွားသူတွေဟာထိုင်းနယ်စပ်တလျှောက်ကနေတဖက်နိုင်ငံကိုထွက်ပြေးနိုင်တာကြောင့်နယ်စပ်တလျှောက်ပိတ်ဆို့ရှာဖွေနေတယ်လို့နယ်စပ်လုံခြုံရေးကိုလည်းတင်းကျပ်ထားတယ်လို့ဖအံဒေတာကန်တွေကဆိုပါတယ်လုံခြုံရေးအဖွဲ့ဝင်တွေနဲ့နယ်မြေခံတပ်မတော်သားတွေပူးပေါင်းပြီးလန်ဒရာဂိတ်တွေကိုပိတ်ဆို့ရှာဖွေဖမ်းဆီးနေတဲ့အကြောင်းလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကရင် DKBA တမှုဟောင်းတူအဖမ်းခံရတဲ့သတင်းပြောပြပေးကြပါရယ်ဘုံမူကြီးစောဆောက်ဦးစီးတဲ့ DKBA ကရင်လက်နက်ကင်တပ်ဖွဲ့ရဲ့တမှုဟောင်းတူကို KNU ထိန်းချုပ်တဲ့ခြေရွာတစ်ခုမှာတော့မြန်မာစစ်ဘက်ရဲ့လုံခြုံရေးတပ်တွေကနေစက်တင်ဘာလ18ရက်နေ့မနက်ပိုင်းကဖမ်းဆီးလိုက်မိပါတယ်သူဟာရခိုင်နှုန်းကမြန်မာတပ်မတော်အရာရှိဟောင်းတူဖြစ်ပြီးတော့အဲ့ဒီနောက်မှာ DKBA အဖွဲ့ဘက်ကိုဗတ်ပြောင်းခိုလုံခဲ့သူဖြစ်ပါတယ်ဒါနဲ့ပတ်သက်လို့သတင်းအသေးစိတ်ကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်မြမတက်မတော်ဘက်ကနေတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKBA ဘက်ကိုကူးပြောင်းလာတဲ့ဗိုလ်ရဲတပ်ဟာ DKBA တက်မှာတက်မှုအဖြစ်တာဝန်ယူခဲ့တာပါမြမတက်မတော်နဲ့ DKBA တက်တွေပฏิပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်တင်းရှောင်နေရာကနေအခုအခါမှာတော့ KNU ထိန်းချုပ်ရာနေရာမှာပြန်ပြီးတော့အခြေချနေထိုင်ခဲ့တာလို့ဆိုပါတယ်သူ့ကိုတော့စက်တင်ဘာလ18ရက်နေ့မနေ့ကမြမတက်မတော်ရဲ့လက်အောက်ခံစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့ဝင်တွေကလာရောက်ဖမ်းဆီးသွားတယ်ဆိုပြီး DKBA တပ်မှုဘုံမူကြီးစောစန်းအောင်ကအခုလိုပြောပါတယ
်ရဲတဲ့ရဲတဲ့ဟုတ်တယ်ကြည့်လည်းမလူရှိလို့ရှိရင်ဒီမနေ့ပဲစာဖတ်ဝင်ဖမ်းရတယ်ဒီလီကီကောမလေးလီကီကောအိမ်မှာကျွန်တော်ဟိုအဖိုးအုပ်တပ်မှုသူစေဖို့သူရဲ့ PSO ဘူရန်နိုင်ပေါ့လေလက်ရှိအခုကဘုံမူရန်နိုင်စေအဲအဲ तू နဲ့ပြန်နေတယ်လေအဲ तू နဲ့ပြန်နေတော့ဒီမနေ့ကျွန်တော်တင်ကြတာစာဖတ်ဝင်ဖမ်းရတယ်တဲ့ဟိုတကယ်တမ်းကျတော့ဟိုတစ်ချိန်ရတော့ကျွန်တော်ဒီမှာအဲ तू တော်နိုင်လည်းလုပ်တယ်တော့ဟိုကျွန်တော်ကြည့်ရဟိုခွင့်မပြပြက်ကွက်ပုံစံမျိုးသူကထွက်ခွာရတယ်လေအထွက်ခွာပြီးတော့သူ့ကိုသူဒီ KNU တော့ပြန်နေလုံခြုံမယ်ထင်ပြီးတော့သူအဲ့မှာဘူရန်နိုင်နဲ့ပြန်နေတယ်လေဒီမနေ့ဟိုအဖမ်းခံတဲ့
ဒီကိစ္စနဲ့ပတ်သက်လို့တော့ KNU ဘက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအလားတူပဲဗိုလ်မှူးစောစောင်းအောင်ပါဝင် DKBA တပ်မှုတွေကိုမြမတက်မတော်ဘက်ကဝရမ်းထုတ်ထားပြီးဖမ်းဆီးဖို့တွေအထိလုပ်ခဲ့တာပါ PNP နဲ့လှိုင်းဖွဲ့မျိုးနယ်ထဲမှာအခြေစိုက်လှုပ်ရှားနေတဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKBA ထိန်းချုပ်ထားတဲ့မဲသောဒေတာဘက်မှလည်း DKBA တက်တီနဲ့မြမတက်မတော်နေကြောင်တက်တီကြားမှာမကြခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မြမတက်မတော်နဲ့အတူနေကြောင်တက်တီနဲ့ DKBA တို့ကြားမြောက်ရီမျိုးကနေကော့ကရိတ်မျိုးထိဖောက်လုထားတဲ့အာရှလမ်းမကြီးမဖွင့်ခင်2015ခုနှစ်လောက်ကတည်းကတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKBA တက်ဖွဲ့ဟာ2016ခုနှစ်အစပိုင်းမှာဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကနေခွဲထွက်လာတဲ့တပ်ဖွဲ့ဖြစ်ပါတယ် DKBA နာမည်နဲ့ပဲ1994ခုနှစ်ကတည်းကအပြစ်ခတ်ရစေးလုပ်ခဲ့ပြီး2010ခုနှစ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ဒီမိုကရေစီကရင်အကျိုးပြုတက်မတော်ဆိုတဲ့နာမည်နဲ့2017ခုနှစ်ကုန်ပိုင်းမှာဒုတိယအကြိမ်အပြစ်ခတ်ရစေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကုန်ပိုင်းမှာတော့ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာပါလက်မှတ်မထိုးခင်မှာမြမအစိုးရနဲ့တင်းမာမှုရှိတဲ့တပ်မှုတချို့ကိုအဖွဲ့ကနေထုတ်ပယ်ခဲ့ပါတယ်ထုတ်ပယ်ခံရတဲ့တပ်မှုတွေကစုစည်းပြီး1994ခုနှစ်ကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီး2016ခုနှစ်ဇန်နဝါရီလ16ရက်နေ့ကတက်အင်အားရာခနန်းလောက်နဲ့အစ်စ်ပြန်လည်ဖွဲ့စည်းခဲ့ပြီးမြမတက်မတော်နဲ့တိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်ရှင်
ဒါကတော့ဒီကရင်လက်နက်ကိုင်ဖွဲ့ရဲ့တမှုဟောင်းတူဖမ်းခံရတဲ့သတင်းမအေးမှာသတင်းပေးပို့ခဲ့တာပါတဆက်ထဲပါပဲထိုင်းနိုင်ငံဘတ်ချန်ကကရင်ဒုက္ခသည်စခန်းမြေပြိုကျလို့လူသေဆုံးရတဲ့သတင်းတင်ပြပေးကြပါတယ်ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်နယ်ကမဲလာဥကရင်ဒုက္ခသည်စခန်းမှာတော့မနေ့ညနေပိုင်းတုန်းကမိုးသီးထန်စွာရွာသွန်းပြီးမြေပြိုကျတဲ့အတွက်ကလေးငယ်တူအပါအဝင်လူ10ဦးသေဆုံးခဲ့ရပါတယ်11ဦးအနည်းဆုံး11ဦးဒဏ်ရာရရှိခဲ့တယ်လို့ဒုက္ခသည်စခန်းကကော်မတီဝင်တွေကပြောပါတယ်ရေကြီးမြေပြိုမှုတွေကြောင့်လူနေအိမ်ခြေတွေစာတင်ကျောင်းတွေဆေးပေးခန်းတွေဘာသာရေးအဆောက်အဦတွေလည်းပျက်စီးခဲ့တယ်လို့သိရပါတယ်အခြေအနေအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမိုးတက်တန့်စွာရွာသွန်းပြီးမြေပြိုမှုကြောင့်ထိုင်းမြန်မာနယ်စပ်မဲလူဦးဒုက္ခသည်စခန်းအမှတ်တရက်ွက်မှာထိခိုက်ဒေဆုံးမှုအခြေအနေတွေကိုတော့ကရင်ဒုက္ခသည်ကော်မတီပြောရေးစုခွေရှိသူစောပွဲကအခုလိုပြောပါတယ
်နောက်ဆုံးအခြေအနေကတော့အကုန်လုံးလူ10ယောက်ကဗေဒေလိုပဲပြောရမှာပေါ့နော်9ယောက်ကတော့မြေကြီးပိပြီးတော့ချောင်းထဲမှာပဲရေထဲမှာပဲမျောသွားလာတော့မသိဘူးအဲ့ဒီမှာ9ယောက်တော့ရှာလို့မတွေ့ဘူးဆက်လက်ပြီးတော့ရှာနေတုန်းလည်းပေါ့နော်ရှာလို့မတွေ့ရသေးဘူးပေါ့နော်တယောက်ပဲရှာလို့တွေ့တယ်တယောက်ကကလေးလေးဖြစ်နေတယ်လေ10ယောက်သေးတယ်လို့ပြောလို့ရတယ်လေဒိုင်းရိုင်းကတော့17ယောက်ပေါ့နော်အခုဆေးရုံမှာတက်နေပါတယ်
မင်းညနေ6နာရီချိန်မှာမိုးတက်တန့်စွာရွာသွန်းပြီးရေကြီးလာလို့မြေပြိုမှုတွေဖြစ်ပွားခဲ့တာပါ။တောင်ကျရေကြောင့်မြေပြိုမှုတွင်လူနေအိမ်နဲ့အများပိုင်းစားဥတွေပြိုကျပျက်စီးခဲ့တယ်လို့စောပွဲကအခုလိုဆက်ပြောပါတယ
်။အိမ်ကကျတော့ဒီမြေကြီးအောက်မှာပြိသွားတာ၊ချောင်းထဲမှာပါသွားတာ၊ပျောက်သွားတာက9လုံးပေါ့နော်။လုံးဝပျက်စီးသွားတာ6လုံးပေါ့နော်။အကုန်လုံး7လုံးပေါ့။ဒီအများပိုင်းအဆောက်အဦတွေလည်းတချို့ပြတ်သွားတာပေါ့နော်။ဒီမှာဖျားချောင်းတို့၊ဆေးရုံတို့၊စာတင်ချောင်းတို့ပေါ့နော်။
Melu Toka Tesagama, Tabawa B and the Yajak, Tikamu Pisin Rugura, Kayin Toka de Comedy, Tiny Raka, Gigari, and Ju Poziri, UNHCR, Kulatamaga Toka Temia Sayamaha, Minji Yunga Tawan Shitu Rigani, Layak Chishu Nivare, Melu Toka Tesagaha, Natal Leguni Masat and Politabi, Kayin Sibishan Toka de Tong Johnny Tiny Vare. Time your mind is other Chamasuye, Mela, Meramu, Ompia, Nupu, Bandungyan, Tanhin, Gayeni, Martin, Manesare, Toka de Zakanku Kuma, Toka de Uyi Tatinka Shinivare, the Toka de Zakandra, Nissin, Pinija, Kuni, Jojani, Renule, Gayen Toka de Comedy, Pioy Sukushi to Sopoy Gapiovare, Lashima, Gayen Murasi Yunki, and Yunem, Yamasuya Roja, Apia Lama Yidu Tabi, Type Web People Wamu Yoja, like Pippi Mele, Toka de Zakani to Rinine. Nia Yingu Biabu Kakere Chini Machine Relu, Soboy got Sapio Ware.
Tibeta Machu, Dana Sakana, Shini, Napa, Tascani got to buy in Uyos Ura, Adima, Tascani, Shini, Akajaro, Nana Echina, Brahma, Sindima, Ezra, Mediauli, Abu, Yamu Gaitagaro, Yanchin, Meleve, Yanu Meabu, Navido, Rue, Yan Yia Dama, Nizia, Logan Satazia, Yemishiva, Michi, Elu, Kakere Shirawano.
Nemanga Yipian Lemu Pisinetu, Nanganagani, Toka Tedune, Individual, Kunitaba Muri Chocha Labi, Akuni Jase Muri Shilalu, Toka Tedia and Nagama Matija Jiao, Kiyin Toka de Comedy Tawan Shituriga, Piovare, Kamia.
Proshmakia, Jangunda Ubrijo Bawin, Diaiba and Sanya Tawan Shitu Chu, Pansi Yiv Lady Kisaha. အဲ့ဒီအစိုးရရဲ့အဂတိလက်စားမှုတိုက်ဖြည့်ဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ဒါကြောင့်မလို့အစိုးရရဲ့အဂတိလက်စားမှုတိုက်ဖြည့်ရေးဟာဘလောက်ထိထိရောက်အောင်မြင်လာပြီလဲ။ဘာတွေလိုအပ်ချက်ရှိသလဲစာသဖြင့်လာမယ့်အင်္ဂါနေ့ည10:00လည်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိန့်ခွန်းတွေကိုစာနယ်ဖ burmeseggviewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရရှိမှုကိုကျေးဇူးပါတယ်ခင်ဗျာ
။မနေ့ပြန်အင်္ဂါညတည်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်မှာဒီကနေ့လူထောင်နဲ့ခြိဆန္ဒပြကြတဲ့သတင်းကိုပြောပြပေးကြပါရစေ။ရှမ်းမျိုးသမီးတယောက်ဖြစ်တဲ့နမ်မိုဟွမ်ကိုတအောင်းပလောင်လက်နက်ကိုင်အဖွဲ့ TLL ကနေဖမ်းဆီးသွားတာဒီကနေ့တလပြည့်မြောက်တဲ့အချိန်မှာပဲသူ့ကိုပြန်ပြီးတော့လွှတ်ပေးဖို့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခန့်မြို့ပေါ်မှာတော့လူတွေထောင်နဲ့ခြိဆန္ဒပြခဲ့ကြပါရစေ။ဆန္ဒပြသူတွေကနမ်မိုဟွမ်ကိုပြန်ပြီးတော့လွှတ်ပေးရေးအဓိကတောင်းဆိုပြီးတော့မျိုးမီမျိုးဖားတွေဘက်ကတော့ရှမ်းနယ်ပလောင်ကြားလူမျိုးရေးပဋိပက္ခတွေမဖြစ်စေရေးကိုဥတီဆောင်ရွက်စေခြင်းတို့ငိမ့်ငိမ့်ချမ်းချမ်းနဲ့ပဲဖြစ်ရှင်းစေလိုတယ်လို့စိတ်ဆက်ပြောဆိုကြပါတယ်။သတင်းအသေးစိတ်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ TNL ကတအံပလောင်လက်နက်ကင်တပ်ဖွဲ့ကကုံမာဆိုင်ဖွင့်ထားတဲ့ရှမ်းမျိုးသမီးတူဖြစ်သူနမ်မိုဟွမ်ကိုဩဂုတ်လ18ရက်နေ့ကနန်းခမ်းမြို့ဟိုနောင်ရပ်ကွက်ကနေဖမ်းဆီးခဲ့တာပါ။နမ်မိုဟွမ်ကသတင်းပေးတဲ့အတွက်အကောက်ခုံဝန်ထမ်းတယောက်အသက်သေဆုံးခဲ့တာနဲ့ပတ်သက်ပြီးစစ်ဆေးဖို့ဖမ်းဆီးတာလို့လဲ TNL တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒီလိုဖမ်းဆီးခဲ့တဲ့တလားပြည့်တဲ့နေ့မနက်9နာရီလောက်မှာနမ်မိုဟွမ်ပြန်လွတ်ပြေးရတဲ့ဆန္ဒပြတောင်းဆိုခဲ့ကြောင်းနဲ့ပြည်သူ2000လောက်ပါဝင်ခဲ့ကြောင်းနန်းခမ်းမြို့ကမြို့မီမြို့ဖတ်တဦးဖြစ်တဲ့ဦးဆိုင်အောင်ဝင်းကပြောပါတယ်
။ဆော့ပြီးတော့ထွက်ခဲ့တာဆူရက်ကစီယုံကုန်းတောင်ချီကနေပြီးတော့ညလေဖျားချောင်းပံပွဲကွင်းနဲ့ပြီးတော့ဒီကျော်တာနဲ့ကြည့်တက်ခဲ့ကြတာပေါ့ DNA စပ်ပွဲကဖမ်းသွားတဲ့နောက်မှာမပြန်ပြီးတော့ချက်ချင်းလူပေးပေါ် area ပေါ်တယ်ဒီနေ့နိုင်ငံပွဲတွေကအဲ့ဒီဆက်ချစ်တောင်းတဲ့ဟာတွေကလုံးဝရပ်တန့်ဖို့မြို့ထဲဝင်ပြီးတော့ပြန်ပြီးဆွဲတဲ့ပုံစံမျိုးနဲ့နောက်ထပ်မဖြစ်ရအောင်စာသားနေတော့ကြီးကပ်ပြီးတော့လဲရပါဗျာစာပြင်ထားတော့၃ထောင်ပေါ့ဗျာပုံတွေပါတယ်ရသူတို့ကရိုက်ထားတဲ့ပုံတွေတော့မတောင်းပါတော့ရှိနေတယ်ဗျာ
ဖန်စီခံရသူအမျိုးသမီးဟာရှမ်းလူမျိုးဖြစ်တာကြောင့်ရှမ်းနဲ့ပလောင်ကြလူမျိုးရေးပြိပခမဖြစ်စေရေးကိုအလေးထားဆောင်ရွက်ခဲ့ကြောင်းလဲဦးဆိုင်အောင်ဝင်းကပြောပါတယ
်ကျွန်တော်တို့ကလည်းပြောထားပါတယ်လူမျိုးရေးနဲ့ပတ်သက်ပြီးတော့ပြိပခမဖြစ်ဖို့ကဥတည်ရမယ်အခုကလူမျိုးရေးကျက်နာဖြစ်ဖို့ကကျွန်တော်တို့ကမလိုလားဗျာအဲ့နိုင်ငံတော်ကျွန်တော်တို့ကထိနေတာပဲ။ဒါမဲ့ပြည်သူဆိုတာအဲဒီခါတော့မရတဲ့အဆုံးကတော့ပေါက်ကွဲသွားမှာပဲကျွန်တော်အစိုးရင်က အဲ့ဒီသူ့ဘက်ကအနေနဲ့ကျွန်တော်တို့ကမဖြစ်စေချင်ဘူးနောက်ဆက်လုံးကခိနေနေနေနဲ့ပဲပြီးသွားစေချင်တယ်
ဆန္ဒပြသူတွေမြို့တွင်းလှည့်လည်ချိန်မှာတက်မတော်ရဲနဲ့မိသက်တက်ဖွဲ့ဝင်တွေကမြို့တွင်းမြို့ပြင်မှာလုံခြုံရေးတာဝန်ယူခဲ့ပြီးဆန္ဒပြပွဲဟာအေးအေးချမ်းချမ်းနဲ့ပြီးဆုံးခဲ့ကြောင်းပြောပါတယ်။နန်းခမ်းမြို့ကပလောင်လူမှုခေါင်းဆောင်တဦးကလည်းလူမျိုးရေးပြဿနာမဖြစ်အောင်ထိန်းသိမ်းဆောင်ရွက်နေကြောင်းအခုလိုပြောပါတယ
်။အဲကျွန်တော်တို့လည်းထိန်းသိမ်းလုပ်လို့မှာပါ။ဒီနန်းခမ်းမြို့နယ်မှာလည်းကျွန်တော်တို့ဒီရေမီမြို့ပါတယ်ပေါ့နော်။ရေမီမြို့ပါတယ်လည်းခမ်းမြို့များတော့ကျွန်တော်ရှာနေတယ်ဒီတော့ကျွန်တော်တို့ဒီဆောင်းတာပြင်းစုကကွန်မတီတွေရှိတယ်ဒီတော့နိုင်ငံရေးပါတီအဖွဲ့ကြီးကကျွန်တော်တို့အခုတာဝန်ပါပြီးရောကြားထူပါတီရှိတယ်အဲ့ဒီဒီထဲကလူကြီးလည်းဟိုတမာတမတ်ရှိတဲ့လူကြီးတွေကအဲ့ဒီလူကြီးတွေထိတင်းတင်းလောက်သွားမှာပါ
နမ်မိုဟွမ်ပြန်လဲလွတ်မြောက်ရေးအတွက်စက်တင်ဘာလ9ရက်နေ့ကလည်းနန်းခမ်းမြို့မှာရှမ်းတိုင်းသားတွေပထမအကြိမ်ဆန္ဒပြတောင်းဆိုခဲ့ပါတယ်မြန်မာအစိုးရကဖွဲ့စည်းထားတဲ့အမျိုးသားပြန်လည်တင့်ပြရေးနဲ့ညီချမ်းရေးဘူဌာန NRPC ကလည်းနမ်မိုဟန်အမြန်ပြန်လွတ်ပေးဖို့တအံပလောင်လက်နက်ကင်အဖွဲ့ကိုတောင်းဆိုထားသလိုဒီလိုဖမ်းဆီးတာဟာတရားဥပဒေစိုးမိုးရေးကိုထိခိုက်တဲ့လုပ်ရအဖြစ်လဲရှုံးချထားပါတယ်
ကိုမိုးစော်သတင်းပွဲပွဲကတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မလေးရှားရောက်မြန်မာလူသမားတချို့အရက်တုတောက်မီလို့တေဆုံးရတဲ့သတင်းပြောပြပေးခြင်းပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကမလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေကတရားမဝင်အရက်အတုသုံးဆွဲပြီးတော့တေဆုံးသူဟာ12ဦးရှိသွားပြီလို့မလေးရှားရောက်လူမှုကူညီရေးအသင်းတွေကအတည်ပြုပြောဆိုပါတယ်ဒီတေဆုံးမှုကတော့မလေးရှားရောက်မြန်မာနိုင်ငံသားတွေထဲမှာလူသေရတာဒုတိယအရေအတွက်အများဆုံးဖြစ်တယ်လို့မြန်မာတန်ရုံတာဝန်ရှိသူကပြောပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ဒီဝေမြန်မာပိုင်းကသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ
်။မလေးရှားမှာရက်တူတွေတောက်သုံးပြီးတေဆုံးခဲ့တဲ့မြန်မာအလုပ်သမားကစက်တင်ဘာ14ရက်ကနေဒီနေ့19ရက်ထိ4ရက်အတွင်းမှာ17ယောက်ရှိပါတယ်။နောက်ထပ်4ယောက်ကတော့ဆာလာရန်ဆေးရုံနဲ့ကာချန်းဆေးရုံမှာအရေးပေါ်ကုသခံနေရပါတယ်။ဒီလိုရှိပေါင်းမြန်မာအလုပ်သမားကြီးမကြာခဏတေဆုံးရတာဟာမြန်မာနိုင်ငံကလူသုံးများရဲ့ဒစိမ့်တွေကိုတုံပြီးထုတ်လုပ်နေတဲ့ရက်တူတွေကြောင့်ဖြစ်တယ်လို့လူမှုကွန်ရက်အဖွဲ့ကပြောပါတယ်။မလေးရှားမြန်မာတန်ယုံအလုပ်သမားရေးရာတန်ယာရှိဦးဝင်းကိုကိုကတော့တိတ်ဆုံးသူရင်းနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါရ
ယ်။ဟုတ်ကဲ့အခုလောလောဆယ်ကျွန်တော်ကဒီဒါမျိုးကိစ္စကတော့ကျွန်တော်ကပေါ့ရပူရေးပြီးတော့ကျွန်တော်ကဟိုပေါ့ဒီအချက်ဒီကျွန်တော်ကတင်ပြမယ်ပေါ့နော်။တင်ပြပေးပြီးတော့မှကျွန်တော်အထက်ကဆုံးဖြတ်ချက်အတိုင်းနဲ့ဆုံးဖြတ်ချက်အတိုင်းနဲ့ကျွန်တော်ဆက်လုပ်လို့ရမယ်လေ။နော်
မလေးရှားကလူမှုကွန်ရက်အသင်းကြီးရဲ့အင်တာနက်ဆာမျက်နှာတွေမှာလူရှိရောက်ရက်အစိတ်တင်တိတ်ဆုံးခဲ့ရာကိုအစောပိုင်းရက်တွေကလေးကသတိပေးထားပါတယ်။ဒါပေမဲ့ဆက်ပြီးတောက်သုံးတဲ့သူတွေရှိခဲ့ရာကြောင့်၄ရက်အတွင်းမှာ၁၁ယောက်ထိတိတ်ဆုံးခဲ့ရတာလို့မလေးရှားနိုင်ငံကွာလာလမ်ပူမြို့လူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆောင်ဝင်းကအခုလိုပြောပါတယ
်။အများစုကတော့ဒီအရက်တိစားတောက်သုံးပြီးတည်တဲ့လူများတယ်။ဒါပေမဲ့ဒီတစ်ခါဆိုရင်တော့သူကအရက်အစိတ်တင်တယ်လို့ခေါ်တာပါပါပေါ့ဒီ။အဲသူကဒီအရက်နဲ့ပဲဇက်တိုက်တည်သွားတာအရက်တောက်ပြီးတာနဲ့ရှင်ဘတ်တဲ့တဲ့မှာအောက်ကြီးအကုန်လုံးတည်ကြတယ်အဲ့လိုဖြစ်ကြတယ်။ဒစိတ်တီကတော့ဒီမြန်မာနိုင်ငံထုတ်လို့အရက်ဒစိတ်တီပုံစံမျိုးဒါမှမဟုတ်ဒီရက်တပ်ဖွဲ့ရဲ့ပြောတဲ့အရာတော့ဒါတွေကမလေးရှားမှာထုတ်တယ်လို့ပေါ့လေအထုတွေလို့ဆိုပြောကြတယ်။သူကဒီအရက်ကုမ္ပဏီကြီးကတော့စီးပွားပြီးအကြီးအကျယ်လုပ်ကြတယ်ပေါ့လေ။ဒါတရားမဝင်ပေါ့လိုင်စင်မဲ့ပစ္စည်းတွေပေါ့သူတို့တွေကလည်းအမြတ်ဆုံးတအားရကြတယ်ဒီအရက်စီတွေပါလေဆိုရှင်ကျွန်တော်ဂျာတိတီရေဆိုရင်တရုတ်နိုင်ငံမှာတယ်အရက်စီတွေကိုမှာတယ်မှာပြီးတဲ့အခါမှာသူတို့ဒီပလင်းတွေကိုအော်ဒါမှာတယ်အလင်းနဲ့အော်ရာမှာပြီးသူတို့ရဲ့အတိုင်းဆက်ရထဲ့မယ်ရေထဲ့မယ်အနံ့ထဲ့မယ်ပြီးရင်ဒစိတ်ကတ်မယ်အဖုံဖုံမိတာရောင်းတာပေါ့ဒီအရန်စီဝါးကြီးကောင်းတယ်ပေါ့အဲ့ဒါ
2012ခုနှစ်မှာရက်အစိတ်တင်ပြီးတည်ဆုံးခဲ့တဲ့မြမအလုတ်သမား35ယောက်ရှိခဲ့ပြီးအရေးအတွက်အများဆုံးဖြစ်ခဲ့တယ်လို့လူမှုကူညီအဖွဲ့ကြီးကပြောပါတယ်မလေးရှားမြန်မာအလုပ်သမားတွေရဲ့မှာဈေးပေါ်ပြီးပြင်းထန်တဲ့ရက်တွေတောက်သုံးလို့တည်ဆုံးရတဲ့သူကလာတိုင်း2ယောက်3ယောက်လောက်ရှိတတ်ပါတယ်ပြင်းထန်တဲ့အပူချိန်အောက်မှာဆောက်လုပ်ရေးလုပ်သားတွေအလုတ်ကျန်းလုတ်ကန်တဲ့သူတွေကဘေးဖြစ်စေရဲ့အရက်တွေကြောင့်အခုလိုသိဆုံးရတာလို့လဲမလေးရှားကမြန်မာလူမှုကွန်ရက်အဖွဲ့ကပြောပါရခင်ဗျာ
ကိုဇော်ထက်သတင်းပေးပို့ခဲ့တာပါရှင်တင်းနာညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ52kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျမခုလိုကျမရဲ့ရီမန်ချက်အိမ်မန်ကိုတကယ်ဖြစ်လာဖို့အတွက်ကျမကိုတွန်းအားပေးခဲ့တဲ့ဆောင်းမုံသူခုကတော့နံပါတ်1က
မဖြူစင်တန်နိုင်ရဲ့ယုံကြည်ရပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကနေပြည်တော်မှာဩဂုတ်လ28ရက်နေ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတော်အတိုင်ပင်ခံတို့တွေ့ဆုံပွဲအတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပြောဆိုခဲ့သလိုပဲလေယာစိုက်ပျိုးရေးကိုအခြေခံတဲ့ခေတ်မီစက်မှုနိုင်ငံအဖြစ်စက်မှုနိုင်ငံတွေဖြစ်လာနိုင်ရေးအတွက်လေယာစိုက်ပျိုးရေးကဏ္ဍမှာစက်ပစ္စည်းတွေအသုံးပြုတိုင်းစက်မှုလေယာနိုင်ငံတော်ဖြစ်လာမှာမဟုတ်ဘူးဆိုတဲ့အကြောင်းတင်ပြခဲ့ပါတယ်ဒီတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာတော့အဲ့ဒီခင်မီစက်မှုလေယာနိုင်ငံတွေဖြစ်လာဖို့အတွက်ဘာတွေလိုအပ်ပါသလဲဘယ်ကဏ္ဍတွေကိုပြင်ဆင်ဖို့လိုအပ်ပါမလဲဆိုတာကိုတော့အပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကစီစဉ်တင်ဆက်ထားတာနားဆင်ပါရှင်
ခင်မီစက်မှုနိုင်ငံဖြစ်လာရေးအတွက်လေယာစိုက်ပျိုးရေးကဏ္ဍမှာစက်ပစ္စည်းရန်တရားတွေအသုံးပြုတိုင်းစက်မှုလေယာနိုင်ငံဖြစ်လာနိုင်ပါသလားတကယ်တော့စက်ပစ္စည်းရန်တရားတွေအသုံးပြုမှုရဲ့ဘေးဒက်ဆွေးကြိုးတွေကအများကြီးရှိနေတာပါဒါပေမဲ့ဒီကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်စက်ပစ္စည်းရန်တရားတွေတဲ့ပိုပြီးအရေးကြီးတာကတော့လူတွေရဲ့တွေးခေါ်ပုံကိုအရင်ဆုံးပြောင်းလဲပြစ်နိုင်မှဖြစ်နိုင်မယ်လို့ရန်ကုန်တိုင်းဒေသကြီးအတွင်းဧက150လောက်စိုက်ပျိုးလုပ်ကိုင်နေတဲ့လေပိုင်ရှင်တူဖြစ်သူဒေါ်စင်မကျော်ကပြောပါတယ်
ကိစ္စကလူရဲ့ mindset ပေါ့သူရဲ့စိတ်ကအကုန်လုံးအကွာအကုန်လုံးအကြောင်းချင်းရအကုန်လုံးမှုကုန်နေရပဲဟိုနှီးပညာနဲ့မှုကိုရပဲအကုန်လုံးပေါ့တစ်ခုလဲဟိုပုံချလို့မရဘူးအကုန်လုံးအဓိကအကုန်လုံးမပြင်းရမှာတရားနိုင်ငံနေမှာကဖာဇိုင်ကတိုင်းနာကိုဆွတ်ချလိုက်တယ်ဒါပေမဲ့ကိုယ်နိုင်ငံစိုက်ပျိုးရေးနိုင်ငံဆိုပြီးအကြောင်းပြပြီးအဆိုင်လိုက်တာစိတ်ယုံမိလာတဲ့ခြင်းရတယ်ပုတ္တဆေးစိတ်ယုံမိလာတဲ့ခြင်းရတယ်ဟိုမျိုးစုံနဲ့ဟိုအကုန်လုံးကဝင်လာနေကြတယ်အဲ့ဒီကိမအဲ့ဒါကိုဒီပစ္စည်းတွေကိုတုံးလို့ဟိုတကယ်အကျိုးရှိသလားဟိုအဲ့ဒါတွေကိုလည်းဟိုစစ်စစ်ပြရမယ်ဈေးဘက်အနေထားဒီနိုင်ငံကနေဆက်ဆံမှုဒီမူဝါဒတွေကိုလည်းတိကျတဲ့မူဝါဒတွေနဲ့ကိုလည်းဟိုဒီချမှတ်ပြီးတော့လည်းလောက်ရမှာပဲသူဘုလည်းဓမ္မရေးအကောင်ကဒါကိုဟိုဈေးဘက်ကောင်းနဲ့ဆိုက်ကြပါလို့ဟိုတကယ်ကောင်းမှုရေးဆိုရင်ဆိုက်ကြပါလို့ဘယ်သူမှစီယုံကြရမှာမဟုတ်ဘူးအကောင်ကတော့ကိုယ်စီပါအဲ့ဒါကိုကောင်းနေရစေအကုန်လုံးပါလေ
လေယာစိုက်ပျိုးရေးကဏ္ဍမှာဆက်ရန်တရားတွေဘလောက်ပဲအသုံးပြုနေပေမဲ့ကဏ္ဍတစ်ခုနဲ့တစ်ခုထိဆက်နေတာကြောင့်ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့တောင်သူတွေရောစီမံအုပ်ချုပ်တဲ့တာဝန်ရှိသူတွေရောကုန်သည်တွေရောအားလုံးကအတွင်းကြကြအသေးစိတ်စဉ်းစားပြီးမှဝိုင်းဝန်းလှုပ်ဆောင်ရမှာဖြစ်တယ်လို့ဆိုပါတယ
်ဒီကအပေါ်ရန်လောက်နေတယ်ဟိုတုံးတဲ့နေလို့လည်းမရဘူးအခုချင်းစီကိုကောင်းရန်လောက်နေတွေဆွဲထုတ်ပြီးအဲ့ဒီကောင်းရန်လောက်ဒီမှာလည်းဘယ်လိုဖြေရှင်းမလဲဆိုရယ်အဲ့ဒီဥစ္စာမျိုးပဲအနေဖြစ်တော့မယ်လို့ဟိုတလောအဆိုရင်ဆီယမ်ဒီ application တွေပေါ့ကိုယ်ဆိုရင် application တွေကုန်ရနေတော့ဝယ်နေတာဒီနေ့ဒီကွယ်ဘယ်လိုဆိုရင်အဲ့ရနေတယ်။တောင်လူတိုင်းမှာဖုန်းရှိနေရင်အဲ့ဒါကိုဖုန်းရှိတာတော့အကုန်လုံးရှိနေရပဲလို့ပြောရဲ့အတိမှာဒါကိုတုံးရမယ်ဒီလိုအနေချင်းမှာဘာလို့သိတယ်နဲ့လဲလိုက်ပြီးဆုံးအောင်ကအကုန်လုံးကဖြစ်ပါလေ။နေရုံနဲ့လည်းလုံးလုံးမရဘူ
း။ဒါပြင်လေယာထွက်ကုန်တွေကိုလည်းလက်ရှိအတိုင်းကုန်ကြမ်းကြီးပဲနိုင်ငံခြားကိုတင်ပို့ရောင်းချနေကြမဲ့အစားတန်ဖိုးမြင့်ကုန်ကြောတွေအဖြစ်ပြောင်းလဲထုတ်လုပ်နိုင်မှသာအိန္ဒိယနိုင်ငံတွေအပါအဝင်နိုင်ငံတကာဈေးကွက်နဲ့ရှင်ပြိုင်နိုင်မယ်လို့ဒေါ်စင်မာကျော်ကပြောပါတယ
်။ဘယ်လိုလဲနဲ့ဒီတန်ဖိုးမြင့်ထုတ်ကုန်ပေါ့နော်ထုတ်ဖို့မှာဒီကအဲ့ဆိုင်ကတင်ပို့လို့ဈေးကွက်ပို့လို့အဆင်ပြေနေပေါ့ဒီတိုင်းကရော raw material နဲ့ဒီကုန်ကြမ်းတွေပဲထုတ်နေတာကုန်ရနေကိုယ်ဆိုရင်ဘယ်ဆုံးဖြစ်တာကမနစ်ကဆိုရင် အရင်ကဒီတရုတ်ဘုပ္ပလားဆန်နေသကွဲနေနေပဲပို့ဆိုတော့မနေ့ကအနေထားတရုတ်ကဒီဘက်တဲကိုဝင်ပြီးဒီဘက်တစ်ခုနေနဲ့ထောက်ပြီးစကားပါကိုဆင်းဆိုအဲ့လိုမျိုးတွေပေါ့ဟိုတရုတ်နဲ့အကောင်ကရှေ့ပြိုင်ကြီးမလုံနိုင်မလုံနိုင်လို့ပြောလို့ရှိရင်ကုန်းလေနေသမားကလည်းစိုက်ကြိုးထားတဲ့အတွက်ကိုဈေးနေပြီးတော့ဟာငါတို့ပြင်းနေတယ်ဆိုပြီးတော့ဘယ်သူမှတော့မရောက်နိုင်လို့ခေါင်းနေရတယ်ဘာလို့လဲဆိုတော့ဒီကုန်းကြေးတွေနဲ့လည်းဖောက်လိုက်ကြတဲ့ဈေးညင်လာတယ်ဒါမှလည်းဒါမှကျင်းနေနေလို့ဆိုပြီးတော့ဝယ်သုံးရတာ။သူဝယ်ရတဲ့ဈေးသွင်းအားစုတွေမှာအကုန်လုံးဈေးမြင့်နေပြီးတော့သူရဲ့ထက်ကုန်ရှိတဲ့အချိန်ကြတော့မှဟိုနေဒါဒီထဲမှာလည်းဈေးမကိုက်လို့ဈေးချပေးတာဆိုတော့ပြောရတော့ဟိုအများကြီးကတော့ဒီကရန်စင်ကကြည့်တော့လက်တမခံနိုင်တဲ့အနေအထားပေါ့နော်
။စီမံကိန်းတွေရေးဆွဲပြီးအကောင့်ထဲပေါ်ကြပြီဆိုရင်လည်းတနည်းလောက်လုပ်ပြီးရက်နေလို့မရပဲဇွဲရှိရှိနဲ့နှစ်ရှည်ဆက်လက်လှုပ်ဆောင်သွားကြဖို့လိုအပ်တယ်လို့သူအတွေ့အကြုံနဲ့နိုင်ရှင်ပြီးဒေါ်စင်မကျော်ကပြောပါတယ
်အကုန်လုံးကတော့ဟိုလိုအပ်နေတာပေါ့ဟိုတစ်ခုဟိုဒါပေမဲ့ဒီကဏ္ဍတစ်ခုကိုပူချရဲဆိုရင်ဒါကိုတရားဒီလောက်နဲ့လောက်တာမျိုးမဟုတ်ဘဲနဲ့ assignment မှန်နဲ့ဟိုကိုနေလောက်လာတဲ့ပုံစံမျိုးပေါ့ဒီနေ့ငယ်လေးသူ့ပြဿနာလို့တော့နှိမ့်ချလာနဲ့လောက်လာတဲ့ပုံမှာ reset ကိုထိုက်တာခုကဟိုတရားဒီလေးဒါလေးကိုဒီချိန်မှာဒါလေးလုပ်မယ်ဒီကိမှာဒါလေးလုပ်မယ်ဆိုဟိုသူတို့မူရေကအစအိုနေနေဟာဆက်မပြင်းနေတာတွေကအိုနေဖြစ်လာတာသူတို့ရာဒီဝိချင်းချက်ဖြစ်တယ်အဲ့ဒီပေါ်မှာဟိုကွာချိုးတင်းချင်းမူရေကဟိုအများကြီးအကုန်လောက်ထားရမှာပေါ့နော်သူတို့ရေဒီနေနေတွေဖြစ်တယ်ဒီမှာဟိုအရန်မျိုးစပါးကအရန်မင်းမရှိတာမျိုးပေါ့ဘယ်သမားစီမှာလည်းမျိုးစပါးမရှိဘူးဟိုဝယ်ယူလို့အမေရိကန်ကအဲ့ဒီတိုင်းမှာအသေးတောင်ကိုယူရမယ်ဆိုရင်မျိုးစပါးစင်းတော့ကအိုးမြင့်နေရမျိုးပေါ့အလဲရေကိုရှာမြင်လာလို့ရှိရမျိုးလည်းရှိနေရတယ
်အဓိကအရေးကြီးဆုံးကတော့တဦးနဲ့တဦးကြမှာယုံကြည်မှုရှိလာရေးဖြစ်ပြီးအဲ့ဒီယုံကြည်မှုချိုးဖောက်သူတွေကိုလည်းဥပဒေနဲ့အညီပြင်းထန်စွာအရေးယူဖို့လိုအပ်တယ်လို့ဒေါ်စင်မာကျော်ကဆိုပါတယ
်ဆိုတော့ယုံကြည်မှုရှိလာအောင်ဆိုရင်တော့ပြောထားတဲ့ကိစ္စတွေကိုတရားလုပ်ပြီးဆိုရင်တော့ဖြစ်လာမယ်လို့တော့ဒါပေမဲ့ဘယ်လိုလဲမှုကိုဖောက်ပြတယ်ဆိုရင်ဖောက်ပြတယ်လို့တိတ်တိတ်လေးအစားအလင်းညာဆုံးနဲ့ချက်ချင်းချရောက်ဆုံးအရေးကြီးပြလိုက်မယ်။ဒါမှမဟုတ်အားငါတို့လောက်ကတော့သူကုံတွေနဲ့ဟာငါတို့လောက်ကတော့အမှန်ကန်ရှိတယ်။အကုန်လုံးပေါ့နော်။စင်ကြယ်စင်ကြယ်ကဟိုကိုအနေပေါ်တင်းနေငူးစင်တင်းနေအမှလေသမားလည်းဒီဆိုင်ကျော်လာဟာငါတို့ဆိုင်ကျက်တင်းနေတဲ့အမှကန်ကျရှိတယ်။ဆိုတဲ့ဥစ္စာမျိုးပေါ့။ငူးစင်ရောင်းပြလိုက်တဲ့လူတွေတော်တော်များတယ်။လောက်လည်းဘာမှမထူပါဘူးဆိုရဲဟိုမတော်ကိုဘဝရဲ့အမှကန်ကျမရှိတော့တယ်လားနိုင်မှုမရှိဆိုတဲ့ဟုတ်အယူအဆစိတ်တွေအားဆွဲတယ်အရင်တော့အတန်းကြီးလေသမားတွေစာသမီးတွေကလေကြံလုပ်တဲ့လူကတော်တော်ရှာအကုန်လုံးကဟိုစိတ်ယုံနေသွားကြအကုန်လုံးနိုင်ငံများတော်ပြီးတော့ဒီဥဆိုရင်ဂျပန်နဲ့ကိုရီးယားကိုထွက်ပြီးအလုံးလုံးကြိုက်လို့များတယ်ဒီကမှလေလုပ်ငန်းလုပ်နေတဲ့လူကောင်မှတော်တော်ရှာပါပ
ါလေရကနာအပါဝင်မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်လိုအပ်နေတဲ့ဂန္ဓာတိုင်းမှာကြီးမားတဲ့လိုအပ်ချက်နဲ့အားနည်းချက်တွေရှိနေတာကြောင့်အစိုးရကြောင့်ရယ်ပုဂ္ဂလိကကြောင့်ရဲ့ဆိုပြီးတဦးနဲ့တဦးလက်ညှိုးထိုးအပြစ်တင်နေတာမျိုးဒါမှမဟုတ်သူလှုပ်ပေးမှငါလှုပ်ပေးမှဆိုပြီးထိုင်ဆောင်နေကြမဲ့အစားအားလုံးမှာတာဝန်ရှိတာနဲ့အညီအကုန်ပူးပေါင်းပြီးဟန်ညက်ညီညီဆောင်ရွက်ကြမှာအောင်မြင်နိုင်မှာပါအခုနောက်ပိုင်းမှာတောင်သူတွေအတွက်ရောကုန်တယ်တွေအတွက်ပါအဓိကစိုးရိမ်စရာဖြစ်လာနေတဲ့ကိစ္စကတော့တရုတ်ကုန်တယ်တွေဟာအရင်ကလိုနေစက်ကနေစောင့်ဝယ်တာမျိုးမဟုတ်တော့ပဲပြည်တွင်းအထိသူတို့ကိုယ်ပိုင်ကိုယ်စားလှယ်တွေဆစ်လွတ်ပြီးဝယ်ယူနေကြတဲ့ကိစ္စပါဒါကြောင့်အားလုံးအတွက်အကျိုးရှိစေမယ့်ဈေးကွက်ပြောင်းမသွားခင်တောင်သူတွေရောကုန်တယ်တွေရောအစိုးရတာဝန်ရှိသူတွေကပါပူးပေါင်းပြီးဈေးနှုန်းကိုတတ်မှတ်ပေးရုံနဲ့မဟုတ်ပဲအဲ့ဒီတတ်မှတ်ပေးထားတဲ့ဈေးနှုန်းတွေအတိုင်းအတိအကျရောင်းဝယ်ဖောက်ကားနိုင်အောင်စောင့်ကြည့်ပေးတာအပြင်ပြပကလာပြီးကိုယ်ဈေးကွက်ထံမှာဝယ်ခြင်းသလိုဝယ်ပြီးဈေးကွက်ဖြည့်ဆည်းနေတာတွေကိုလည်းအချိန်မီတားဆီးပေးဖို့လိုအပ်နေပါတယ်ခင်ဗျ
ကိုယ်စော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါအမေရိကန်က Vizio Company ထုတ် Smart TV တွေဟာအင်ရှင်တွေနဲ့ပတ်သက်တဲ့အပြုအမူအသေးစိတ်ကို TV ထဲမှာပါတဲ့ software ကနေပြီးတော့သူတို့မသိအောင်ရယူပြီးအဲ့ဒီအချက်လက်တွေကိုတခြား company တွေကိုရောင်းချခဲ့တဲ့အတွက်အမေရိကန် Soyaga, Tola, Natanjo, Tangwe, Yakebare, Internet Chaser, Atombure, Smap TV, Dega, TV Gide, Durene, Patate, Achang Yarigo, Palumia, Suzang Madele, Now Suzang Lomiana, Palumia, Kagwe, De Madele, Suraguro, Masumia Monga, Blogari, Biodomia, Sizema, Shimbia Tara, Nase Mashi.
ကိုသားညိုစမတ်တီဗီဝယ်ဖို့အစီအစဉ်ရှိတဲ့ဆိုရင်လေအရင်ဆုံးတော့အဲ့ဒီတီဗီကိုဆက်စကြင်ဆင်လို့ရှင်စက်တင်ကိုအသေးချဖတ်ပြီးလုံးတော့မဟုတ်ရင်တော့တီဗီကကိုပြန်ကြည့်နေလိမ့်မယ်အစမ်းမာလာပြဘလိုမျိုးကြည့်တာလို့မှဆိုပြမှာဗီဒီယိုစမတ်တီဗီတွေတဲ့မကြောက်လားရှင်အဲ့ဒီတီဗီတွေကအရာတီဗီကြည့်သူတွေရဲ့အချက်လက်တွေစုပြီးတော့မှတခြားကုမ္ပဏီတွေကိုပြန်ရောင်းလို့အမေရိကန်အစိုးရက TV အလုံးပေါင်း 7,000 လောက်က TV တက်ထားတဲ့အင်္ဂါလူတွေဘလို့အစီအစဉ်တွေကြည့်တယ်လဲဘလို့စိတ်ဝင်စားမှုတွေရှိတယ်လဲဆိုတာကိုဒီ TV ထဲမှာပါတဲ့ software ကနေမှတ်ထားပြီးတော့အဲ့ဒီအချက်လက်တွေကို video company ရဲ့ server site ကိုပိုင်ရှင်တွေမသိအောင်ပြန်ပို့ပြီးရဲ့အဲ့ဒီကနေမှ video company ကတခြားလုပ်ငန်းတွေကိုပြန်ရောင်းတာလေ
အဲ့လိုလုပ်နေတာဟာပိုင်ရှင်တွေကိုအသိမပေးဘဲနဲ့သူတို့ရဲ့အချက်အလက်တွေကိုခိုးယူအသုံးချတာဖြစ်တယ်လို့အမေရိကန်အစိုးရရဲ့ဒီစားသုံးသူကာကွယ်ရေးနဲ့စီးပွားရေးမမှန်မကန်လုပ်မှုတားဆီးရေးဌာန FTC ကဆုံးဖြတ်ပြီးတော့မှဒဏ်ငွေရိုက်တာရှင် Video Smart TV တွေကဘလို့အချက်တွေစုဆောင်းနေဆိုတာကို FTC ကသူ့ရဲ့ blog မှာအသေးစိတ်ရေးပြထားတဲ့ Video Smart TV တက်ထားတဲ့အိမ်တိုင်းမှာဒီ TV ကိုဘာဆက်နဲ့ဘာ line နဲ့တွဲကြည့်နေတယ်လဲဆိုတာကစပြီးတော့မှဘာရုပ်ရှင်တွေဘာအစီအစဉ်တွေဘလို့သတင်းတွေကြည့်ကြတယ်လဲဆိုတဲ့အချက်တွေကိုစက္ကန့်နဲ့အမျှရယူခဲ့တဲ့ဒါရင်မကဘူးအဲ့ဒီအိမ်ကအင်တာနက်ချိတ်ထားတဲ့ IP address တို့ဘယ်အပိုင်းမှာနေတယ်လဲဆိုတာသိနိုင်တဲ့ postcode zip code တို့အပြင်တခြားအချက်အလက်တွေကို TV ထဲက software ကနေပြီးတော့စုဆောင်းယူခဲ့တယ်ရယူရတဲ့နဲ့မပြီးပဲနဲ့ဒီလေလာသုံးသက်တဲ့ company တွေကြော်ညာ company တွေလိုမျိုးတခြား company တွေကိုထပ်ဆင့်ရောင်းခဲ့တယ်လို့ FTC ရဲ့ blog မှာရေးပြထားပါတယ် Video ကတော့သူတို့အခုလိုမျိုးရယူတဲ့အချက်အလက်တွေမှာဘယ်အချက်အလက်တွေဟာဘယ်အိမ်ကဖြစ်တယ်ဆိုတာကိုလုံးဝမသိနိုင်ပါဘူးလို့အခိုင်အမာပြောတာပဲ
အခုတော့ဒီ American ပိုင် Visio Company ကဒဏ်ကြေး 1.2 တန်းပေးရတဲ့အပြင် 2016 မတ်လ1ရက်နေ့မတိုင်ခင်ထိပြီးခဲ့တဲ့နှစ်နှစ်ကျော်အတွင်းသူတို့စုဆောင်းရယူထားသမျှ TV ပိုင်ရှင်တွေရဲ့ချက်လက်တွေအားလုံးကိုဖျက်ပစ်ပါမယ်လို့လည်းအာမခံခဲ့ရတယ်။နောက် TV ပိုင်ရှင်တွေကဘလို့အစီအစဉ်တွေကိုစိတ်ဝင်စားလဲဆိုတာသိအောင်အချက်လက်တွေရယူမယ်ဆိုလို့ရှိရင်ကာယကံရှင်တွေကိုအရင်အသိပေးခွင့်ပြုချက်တောင်းရတော့မယ်။အဲ့ဒါက Visio တခုတည်းပါပါမဟုတ်ဘူး Smart TV ထုတ်တဲ့ကုမ္ပဏီတိုင်းအနေနဲ့ TV ပိုင်ရှင်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုသူတို့ကိုအသိပေးပြီးတော့မှရယူရမယ်ဆိုပြီးတော့ FTC ကသူ့ရဲ့ blog post မှာပြပြသားသားရေးထားတယ်ဗျ
တကယ်တော့အင်တာနက်နဲ့ချိတ်ဆက်ထားသမျှ Smart TV တွေတိုင်းက TV ပိုင်ရှင်တွေနဲ့ပတ်သက်သမျှအချက်အလက်တွေကိုရယူရတဲ့ပတ်သက်ပြီးတော့စိုးရိမ်စရာကောင်းတယ်လို့ပြောနေတာအရင်တည်းကရှိခဲ့တာရှင် Samsung ကထုတ်တဲ့ Smart TV model တချို့ဆိုလို့ရှိရင်အိမ်ကလူတွေပြောနေတဲ့အသံတွေနဲ့ type လုပ်တဲ့စာသားတွေကိုအင်ရှင်တွေမသိအောင် TV ထဲက software ကရယူခဲ့တယ်ဆိုတာကို2015ခုနှစ်မှာသတင်းတွေထွက်ပေါ်လာခဲ့ပါတယ်။အသံနဲ့အမိန်ပေးခိုင်းလို့ရပြီးတော့ပို့ပြီးအစ်စ်မြင့်တဲ့ feature တွေကို TV အစ်စ်တွေကြားလို့ရှိရင်ထည့်နိုင်ဖို့အတွက် Samsung ကလုပ်ခဲ့တာပါ
။ Smart TV တွေထုတ်နေတဲ့ LG ကုမ္ပဏီဆိုလည်းအတူတူပဲလေ။ TV ကြည့်သူတွေဘယ်ချိန်မှာဘယ်လိုမျိုးအစီအစဉ်မျိုးတွေကြည့်တတ်တယ်လဲဆိုတာကိုမှတ်ထားပြီးတော့ကုမ္ပဏီကိုပြန်အသိပေးနေတယ်ဆိုတာ2013ခုနှစ်ကြာမှသိခဲ့ကြတယ်မဟုတ်လား။LG ကတော့ TV ကြည့်ကြသူတွေရဲ့အပြုအမူတွေပေါ်မှာမူတည်ပြီးတော့သူတို့စိတ်ဝင်စားမဲ့ကြော်ညာတွေဓာတ်ရိုက်ပို့ပေးနိုင်မှုအတွက်လုပ်တာပါလို့ပြောတာပဲ
အဲ့ဒါကြောင့် Smart TV အများစုဟာပိုင်ရှင်တွေအကြောင်းကိုခြေရာကောက်နေကြတယ် Visio ကတော့မိသွားလို့ဓာတ်ရိုက်ခံရတယ်လို့ဆိုတဲ့ခေါင်းစဉ်နဲ့ The Verge Online သတင်း website ရဲ့စောင်းပါတစ်ခုမှာရေးထားပါတယ်အင်တာနက်နဲ့ချိတ်ပြီးတော့ကြည့်နိုင်တဲ့ Smart TV တွေမှမဟုတ်ပါဘူး Amazon Fire TV တို့ Apple TV တို့ Android TV တို့လိုမျိုးTV နဲ့ချိတ်ပြီးတော့ live stream TV တွေကြည့်လို့ရအောင်လုပ်ထားတဲ့ streaming box မျိုးတွေကိုယ့်အိမ်မှာရှိနေတယ်ဆိုလို့ရှိရင်လည်းအဲ့ဒီ set တွေကကိုယ့်အကြောင်းအချက်လက်တွေစုနေတာတေချာတလောက်ရှိတယ်လို့ရေးပါတယ်။အင်္ဂလိပ်လိုတော့ track လုပ်တယ်လို့ပြောပါတယ်
။ Visio နဲ့တခြား smart TV တွေကွာတာကအခုပြဿနာဖြစ်တဲ့ Visio TV တွေမှာ TV ပိုင်ရှင်တွေစီကအချက်လက်တွေကိုရယူပါမယ်ဆိုတဲ့ setting ကိုစေုံထုတ်ကလေးကဖွင့်ထားတယ်။အဲ့တော့ဒါကိုသတိမထားမိကြသူတွေကခံရတာပေါ့။တခြား TV တွေကြတော့အဲ့ဒီချက်ကိုဖွင့်ပေးမလားပိတ်ထားမလားကိုယ့်ရဲ့သဘောတန်ရွေးချယ်လို့ရတယ်ဗျ။
အဲ့ဒါကြောင့်မို့လို့ Smart TV ဝယ်လာပြီးတော့အိမ်မှာတက်မယ်ဆိုလို့ရှိရင်ပထမဆုံး setup လုပ်တဲ့အခါမှာတည်တည်ချာချာ setting တွေကိုဖတ်ဖို့အကြံပေးချင်ပါတယ်။ကိုယ်ပါအစီအစဉ်တွေစိတ်ဝင်စားတယ်လဲဆိုတာ tracking လုပ်တဲ့စနစ်တွေက TV တစ်ခုနဲ့တစ်ခုတော့မတူပါဘူး။လူသုံးများတဲ့ Smart TV တချို့ရဲ့ tracking စနစ်တွေ setting မှာဘယ်လိုရှားရတယ်လဲဆိုတာ Wired Magazine ရဲ့ online ဆောင်းပါးတစ်ခုကိုအခြေခံပြီးတော့ခတ်တူတူပဲပြောပြရစေ။ဒီ Visio Smart TV တွေမှာဆိုလို့ရှိရင်တော့Smart Interactivity ဆိုတာကိုရှာရပါမယ်။ Menu ကနေတဆင့် System ကိုသွားအဲ့ဒီအောက်ကမှ reset and admin ဆိုတာမှာဒီ smart interactivity ကို off လုပ်လိုက်လို့ရှိရင် tracking စနစ်ပိတ်သွားမှာဖြစ်ပါတယ် LG smart TV တွေမှာဆိုရင်တော့ live plus လို့ခေါ်ပါတယ် TV menu မှာ live plus ဆိုတာကိုသွားရှာပိတ်ထားလိုက်လို့ရပါတယ်ဒါပေမဲ့နောက်ပိုင်းထုတ်တဲ့ web os စနစ်3 LG TV တွေဆိုရင်တော့စက်ရုံထုတ်ထဲကပိတ်ထားပြီးသားပါလာပါတယ်
Samsung smart TV တွေကတော့ TV ကိုပထမဆုံးအချိန်စဖွင့်ပွင့်ခြင်းမှာပဲကိုဘာတွေကြည့်တယ်လဲဆိုတာကိုသူတို့က track လုပ်ချင်ပါတယ်ခွင့်ပေးမလားလို့မေးလို့ရှိပါတယ်အဲ့ဒီခါမှာ no လို့ဖြေလို့ရပါတယ်။ဒါမှမဟုတ်လို့ရှိရင် menu မှာ terms and policy ဆိုတဲ့နေရာကိုသွားပြီးတော့အဲ့ဒီအောက်က sim plus and marketing ဆိုတာကို disable လို့ပိတ်ထားလို့ရပါတယ်။ Sony TV တွေဆိုလို့ရှိရင်လည်းအတူတူပါပဲ။ TV ကိုပထမဆုံး set up လုပ်လို့ရှိရင် tracking စနစ်ကို disable လို့ပိတ်ထားလို့ရပါတယ
်။တခုရှိတာကအဲ့ဒီလိုမျိုး smart TV တွေရဲ့ tracking စနစ်တွေကို disable လုပ်လိုက်လို့ရှိရင်ကိုကြိုက်တတ်တဲ့ရုပ်ရှင်မျိုးတွေအစီအစဉ်မျိုးတွေကို smart TV ကနေပြီးတော့အကြံပေးတာမျိုးတော့ရှိတော့မှာမဟုတ်ပါဘူး။သူတို့က TV ကြည့်တဲ့သူနဲ့ပတ်သက်လို့ track လုပ်တယ်ဆိုတာကလည်းအဓိကကြော်ညာဖို့သူတို့ရဲ့ပစ္စည်းတွေပိုကောင်းအောင်လုပ်နိုင်ဖို့ကြည့်တဲ့သူတွေကြိုက်တတ်တဲ့ဇာတ်လမ်းအမျိုးအစားတွေကိုရွေးပေးဖို့မဟုတ်လားကိုသားညုံရဲ့
။တကယ်တော့ smart TV တွေမှာမဟုတ်ပါဘူး။ internet နဲ့ချိတ်ဆက်ထားသမျှပစ္စည်းတွေကတနည်းမဟုတ်တနည်းနဲ့သုံးနေသူနဲ့ပတ်သက်လို့ဘလို့အလေးထားတွေရှိတယ်ဆိုတာကိုစုံစမ်းမှတ်သားနေကြတာပဲမဆွေမမော။တချို့ website တွေဆိုလည်းအတူတူပါပဲ။ကိုကသူတို့ရဲ့ web page မှာဘလို့အကြောင်းတွေကိုဘလောက်ကြာကြာကြည့်တယ်လဲ။ဘာတွေစိတ်ဝင်စားပုံရတယ်လဲဆိုတာကိုမှတ်နေကြတာပဲ။သူတို့ဘက်ကကြတော့သူတို့စီလာသူတွေဘလို့အကြောင်းတွေကိုသိကျင်ကြတယ်လဲစိတ်ဝင်စားတယ်လဲဆိုတာကိုသုံးသပ်နိုင်ဖို့လေ့လာတာပါ။
တေးကြတာကတော့ internet ဝန်ဆောင်မှုပေးတဲ့သူတွေကကိုဘာကြည့်နေတယ်လဲဖတ်နေတယ်လဲဆိုတာကိုနီးတူပဲသူတို့ကလည်းအားလုံးကိုသိနေမြင်နေကြပါတယ်။တစ်ဖက်ကလည်းအဲ့ဒီလိုလုံနိုင်လို့ကာယကံရှင်မသိအောင်လို့သူတို့နဲ့ပတ်သက်တာတွေစုဆောင်းတာကဘလို့မှမဖြစ်သင့်ပါဘူး Vizio Smart TV တွေလိုပဲပေါ့ဒါပေမဲ့သူတို့ကြောင့် internet ဆက် smart ပစ္စည်းတွေသုံးနေကြတဲ့ခေတ်ကြီးမှာကိုနဲ့ပတ်သက်တဲ့အချက်အလက်တွေရဲ့လုံခြုံရေးပြဿနာကဘလောက်ကြီးကျယ်တယ်လဲဆိုတာသတိပြုသင့်တယ်ဆိုတာကိုသတိထပ်ပြီးတော့ပေးလိုက်တယ်လို့ဖြစ်နေပါတယ်ရှင်
ကိုသားညိုဦးကူညီတင်ဆက်ခဲ့တဲ့မဆုမျက်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ပေးထားတာပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့ American သမ္မတဟောင်းရဲ့ကတော့ Michelle Obama မကြာခင်ထုတ်ဝေဖြန့်ချိမဲ့စာအုပ်ဆိုတာဗားများပါလေဘယ်နှစ်ထွက်လာမှာပါလဲပြီးတော့တရုတ်နိုင်ငံကကမ္ဘာကျော်ရုပ်ရှင်မင်းမီဖန်ပင်ပင်တယောက်ပျောက်နေတယ်လို့ဆိုပါတယ်ဒီလိုမျိုးကမ္ဘာပေါ်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူတွေတွေကိုဒီတစ်ပတ်ပြောပြပေးသွားပါမယ် Everyone can rock out like a superstar American သမ္မတဟောင်းကတော့Michelle Obama ဟာ American မျိုးကြီး10မျိုးကိုလှည့်လည်ဟောပြောမယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးစက်တင်ဘာ10ရက်နေ့ကပဲကြေညာသွားပါတယ
် As you may have guessed I don't think there is anybody in my family who has ever had a portrait done
မကြာခင်ထုတ်ဝေဖြန့်ချိမယ်သူရဲ့ကိုရိုင်းရေးအာထုပ်ပတ်တီဘကမ်မင်းဆိုတဲ့စာအုပ်ကိုကြော်ညာတဲ့ခီးစဉ်ဖြစ်ပြီးတော့သူကပရိသတ်တွေမေးသမျှအတွင်းကြကြဖြစ်ကြမှာဖြစ်တယ်လို့ပွဲစီစဉ်သူတွေကဆိုပါတယ်သမ္မတဟောင်းဘရက်အိုဘားမားရဲ့ဇနီးဖြစ်သူမီရှဲအိုဘားမားကသူ့ရဲ့မူရင်းနေရပ်ဖြစ်တဲ့ရှီကာဂိုမြို့ကနေဒီခီးစဉ်ကိုစမှာဖြစ်ပြီးတော့နိုဝင်ဘာလ23ရက်နေ့မှာအဲ့မှာစပြီးတော့ဟောပြောမှာပါ။အဲ့နိုဝင်ဘာ23ရက်နေ့မှာပဲသူ့ရဲ့အာထုပ်ပတ်တီဘကမ်မင်းကိုအမေရိကန်ပြည်အောင်စုနဲ့ကဘာတလွားမှာဘာသာပေါင်း28ဘာသာနဲ့စတင်ပြီးတော့ဖြန့်ချိမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ကိုစီစဉ်ပေးတဲ့ Live Nation ကုမ္ပဏီရဲ့ပြောရဆိုရင်တော့ Michelle Obama ဟာ Los Angeles, Boston, Dallas နဲ့ New York ဒီလိုမျိုးမြို့ကြီးတွေကိုပါသွားရောက်မှာဖြစ်ပြီးတော့သူဟောပြောမယ့်အားကစားရုံတွေကလူပေါင်း 23,000 အထိဆန့်တယ်လို့နာမည်အကြီးဆုံးအဆိုတော်တွေ Stage Show တွေဖျော်ဖြေဖို့အသုံးပြုတဲ့အားကစားရုံကြီးတွေလည်းဖြစ်ပါတယ်။ဒီစာအုပ်ကြောင့်ကိုယ်ရင်တွင်ကဆန္ဒနဲ့ကိုယ်ပိုင်အတွေ့အကြုံတွေကိုအင်အားလို့သူများတွေလည်းအသိအမှတ်ပြုခံစားနိုင်ကြစေဖို့မျှော်လင့်ပါတယ်လို့ Michelle Obama ကပြောပါတယ်။ကိစ္စရဲ့ကြီးကြီးကျယ်ကျယ်မှမဟုတ်ပါဘူး။တည်တည်မောမောကိစ္စရဲ့လေးတွေအထူးကအနာတရားလေးတွေဘဝမှာအောင်မြင်မှုတွေကြရှုံးမှုတွေဒါတွေအားလုံးပေါင်းဆက်ပြီးတော့လူတိုင်းဟာကိုယ်ပိုင်ဒီချင်းနဲ့ထူးခြားတဲ့သူတွေကြီးပါပဲလို့ Michelle Obama ကသူ့ရဲ့ Facebook စာမျက်နှာမှာဗီဒီယိုနဲ့စကားပြောထားပါတယ်။ Michelle Obama နဲ့ပွဲစီစဉ်သူ Live Nation တို့ကသူတို့အခမ်းအနားအတွက်လက်မဲ့ရောင်းချရတဲ့ငွေစုစုပေါင်းရဲ့ 10 ရာခိုင်နှုန်းကိုဒေသခံပရာဟိတအဖွဲ့တွေအကြောင်းတွေနဲ့လူမှုအသိုက်အဝန်းတွေကိုလှူဒါန်းမှာဖြစ်ပါတယ်။လက်မှတ်တွေကိုတော့စက်တင်ဘာလ14ရက်နေ့ကနေပြီးတော့စတင်ရောင်းချပေးနေတာဖြစ်ပါတယ်။ မီရှဲအိုဘားမားနဲ့သူ့ရဲ့ခင်မွန်းသမ္မတဟောင်းဘရက်အိုဘားမားတို့ကပန်ဂွင်ရန်ဒမ်ဟောင်းစာအုပ်တိုင်းနဲ့စာအုပ်ရေးဖို့သမ္မတအိုဘားမားသမ္မတရာထူးကအနားယူပြီးတော့တလမှာပဲလက်မှတ်ရေးထိုးသဘောတူခဲ့ကြတာပါသူတို့နှစ်ဦးရဲ့သဘောတူညီချက်ကစံချိန်ချိုးနှုံထကိုရခဲ့ပြီးတော့ဒေါ်လာ65သန်းနဲ့သဘောတူခဲ့ကြတာဖြစ်တယ်လို့ Financial Times သတင်းစာမှာဖော်ပြပေမဲ့လည်းထုတ်ရသူတွေဘက်ကတော့ဒါကိုအတိမပြုပါဘူး။သမ္မတဘရက်အိုဘားမားရဲ့စာအုပ်ကလည်းဘယ်တော့ထွက်လာမလဲဆိုတာဘာမှသတင်းမကြားရသေးပါဘူးရှင်။ကမ္ဘာကျော်တရုတ်ရုပ်ရှင်မင်းလေးဖန်ဘင်မင်းတယောက်ပျောက်ဆုံးနေတဲ့သတင်းကြောင့်သူ့ရဲ့ပေးရိတ်သက်တွေတော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်နေပါတယ်။ Hollywood ရုပ်ရှင်ကားကြီးတွေဖြစ်တဲ့ X-Men တို့ Iron Man တို့မှလည်းပါဝင်တရုတ်ဆောင်ပြီးတော့သူ့ရဲ့တရုတ်နိုင်ငံကလူမှုကွန်ရက်စာမျက်နှာမှာပေးရိတ်သက်ပေါင်း62သန်းကျော်ရှိတဲ့ဖန်ဘင်မင်းဟာမွန်ဘလွန်ဘောပန်လိုမျိုးဒေဗီယာစိန်တိုက်လိုမျိုးကုမ္ပဏီကြီးတွေရဲ့ကြော်ညာမှလည်းငှားရမ်းဖော်ပြခံရတာပါသူကတရုတ်နိုင်ငံမှာအခွန်ရှောင်နေဆိုတဲ့သတင်းတွေဂျွန်လာလောက်မှာထွက်လာပြီးတော့တချို့သတင်းတွေကတော့သူအဖမ်းခံနေရတယ်လို့ပါပြောထားတဲ့အတွက်ဂျွန်လာလောက်ထဲကအတန်တိတ်ပျောက်နေတဲ့ဖန်ပင်ပင်တယောက်ဘယ်ရောက်ဘယ်ပေါက်နေလဲဆိုတာမျိုးစုံခံမှန်းနေကြပါတယ်တရုတ်နိုင်ငံမှာကွန်မြူနတီပါတီရဲ့အတွေးခေါ်တွေနဲ့သဟဇာတာမဖြစ်တဲ့လူငယ်တွေနဲ့ခေရည်စည်းကြောင်းပေါ်ပြလာဖြစ်တဲ့ယဉ်ကျေးမှုပုံစံတွေကိုအာဏာပိုင်တွေကပို့ပြီးတော့ထိန်းချုပ်စီးကြပ်ဖို့လှုပ်လာနေချိန်မှာပြီးတော့သူတို့ရဲ့ social link စံတန်ဖိုးတွေကိုရုပ်ရှင်ဂီတနဲ့ online ထင်ပေါ်ကြောကြားသူတွေပုံမြင့်တင်ပေးဖို့ဖိအားပေးနေချိန်မှာအခုလိုမျိုးရုပ်ရှင်ဆန်ဆန်တကယ်အဖြစ်ဖြစ်နေလူပြောင်းမှုကြီးဖြစ်နေတာပါဥမာဒီမင်းသမီးဖန်ပင်မင်းရဲ့ကိစ္စကိုပဲကြည့်မယ်ဆိုရင်အသက်36နှစ်အရွယ်ဖန်ပင်မင်းဟာ Hollywood ရဲ့လက်ရှိနာမည်အကြီးဆုံးမင်းသမီးငယ်တူဖြစ်တဲ့ Jennifer Lawrence လို့တင်စားပြောလို့ရပါတယ်သူက Forbes Magazine ကထုတ်ပြန်ထားတဲ့တရုတ်ရဲ့အချမ်းသာဆုံးနာမည်ကြော်ကြားသူဆင်းမှာထိတ်ဆုံးနေရမှာရှိပြီးတော့ဒေါ်လာ43သန်းကျော်မနစ်ကဝင်ငွေရရှိခဲ့တာပါတရုတ်ငွေနဲ့ပြောရမယ်ဆိုရင်တော့သူ့ရဲ့တစ်နှစ်ဝင်ငွေယွမ်သန်း300ရှိခဲ့ပါတယ်အခုတော့ဖန်ပင်မင်းတရားကိုဘယ်ကဘာရောက်နေလဲမသိတာမလို့သူ့ရဲ့ပရိသတ်တွေအခုတော့ဖန်ပင်မင်းတရားဘယ်ကဘာရောက်နေလဲသူ့ရဲ့ပရိသတ်တွေအတန်မကြားသလိုသတင်းဌာနတွေလည်းသူ့ကိုဆက်သွယ်ဖို့စူးစမ်းကြပါမယ်ဆက်သွယ်လို့မရဘူးလို့ပြောနေကြပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yacht Oh yeah my own jet
မေးတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုရဲ့ပညာတော်သင်ဆုအစီအစဉ်နဲ့အမေရိကန်တက္ကသိုလ်မှာပညာရေးမူဝါဒအထူးပြုဘာသာရပ်နဲ့မဟာဘွဲ့တက်ရောက်တင်ယူနေတဲ့မတ်ဖြူစင်တန်နိုင်ကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
ကျမခုလို့သူယုံကြည်ရာအခန်းကဏ္ဍမှာကျမတင်ပို့ထားရတဲ့စာပို့လေး၃ခုကိုမျှဝေခွင့်ရတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်။ကျမခုလို့ကျမရဲ့ရီမန်ချက်အီးမန်ကိုတကယ်ဖြစ်လာဖို့အတွက်ကျမကိုတွန်းအားပေးခဲ့တဲ့စာပို့၃ခုကတော့နံပါတ်၁ကအိမ်မက်ကြီးကြီးမဲ့ပါဆိုတဲ့စာပို့ပါ။ Dream Big ပေါ့နော်။ကျမတာနှုတ်ခွန်းနှစ်ကကျမပွေရပြီးတော့ဒီတိုင်းမနေခဲ့မယ်ဆိုလို့ရှိရင်ဒီအိမ်မက်ကိုအကောင့်ထဲပေါ်လာနိုင်စရာအကြောင်းမရှိပါဘူးအဲဒီတော့ကျမဒီအိမ်မက်မက်တာဒီအရန်ကိုဟောမယူရေးစံတာပေါ့နော်ကျမလိုတာမန်မင်ကလေးတရားတာမန်အရေးချင်းတာမန်မိသားစုအချင်းနေပဲရှိတဲ့လူတယောက်နေနဲ့ကတော့ဒီလိုမျိုးကဘာအစင်တန်းမိတက္ကသိုလ်တစ်ခုခုမှာပညာသင်ယူဖို့ဆိုတာကတော့ရန်မဖြစ်နိုင်တဲ့အိမ်မက်တစ်ခုပါကျမကိုကျမအပေါင်းအသင်းမိတ်ဆွေဘန်ဝင်းကျင်ကတော့သူမဖြစ်နိုင်ဘူးဆိုတာသိသွားတဲ့တနေ့မှာလက်လျှော့သွားလိမ့်မယ်ဆိုပြီးတော့ထင်ကြီးပြီးခဲ့ကြပါတယ်တကယ်လေဒီပြင်သန်းလာခဲ့တဲ့ခုနှစ်တက်ကာလမှာကျမမှာစိတ်တကြစရာတွေစိတ်အားငယ်စရာတွေကြုံခဲ့ရပါတယ်အဲ့လိုမကြုံခဲ့တဲ့တစ်ခါကြုံခဲ့တဲ့အချိန်တစ်ခါတလေမှာကျမပေါ့နော်ဒီတကယ်ကိုလမ်းမြောက်အရှုံးပေးပြီးတော့ထွက်ပြေးခြင်းစိတ်တွေလေးပေါ့ရှိခဲ့ပါတယ်ရှင်အဲ့လိုမျိုးဖြစ်ခဲ့ဖြစ်လာတဲ့အချိန်တိုင်းမှာကျမဘာလို့ဘာနဲ့အတင်းလဲဆိုလို့ရှိရင်
လူဆိုတာလူရည်လို့ဖြစ်လာလို့ရှိရင်ကြိုးစားရမယ်ကိုယ်ရည်မဲ့ချက်အိမ်မဲ့ဖြစ်တာဖြစ်လာအောင်မြင်တာမအောင်မြင်တာဒီဒါကံတရားရဲ့အလို့ကိုကြိုးစားကိုကြိုးစားနေဖို့တည်တာအဓိကဆိုပြီးတော့ကျွန်မတို့ကျွန်မအားတင်းပြီးတော့ဆက်ပြီးရှောက်ကြိုးပန်းခဲ့ပါတယ်ဒုတိယတစ်ခုကတော့confidence လို့ခေါ်တဲ့ဆောင်ဖို့တစ်ခုပါမိမိကိုယ်ကိုမိမိယုံကြည်ပါဆိုတဲ့ဆောင်ဖို့တစ်ခုပါရှင်ဒီဆောင်ဖို့ကအရင်အရေးကြီးပါတယ်ကျမဒီ scholarship မရခင်ကျမအရှိမ application နဲ့အများကြီးကျမကြိုးစားခဲ့ပါတယ် try ခဲ့ပါတယ်အဲ့လိုမျိုး try တောက်လျှောက်မှာကျမတို့အစင်ပေါင်းမြောက်များစွာဖြတ်တန်းရပါတယ်ဥပမာအားဖြင့်ကျမတို့ essay ရေးရတယ်ကျမတို့ interview တွေဝင်ရတယ်အဲ့လိုမျိုးအချိန်တွေတိုင်းအချိန်တွေမှာကျမကတစ်ခါတလေငါပြောလိုက်တာမင်းရင်လားငါရဲ့ essay ကလူကြီးစရာများဖြစ်နေမလားငါရဲ့ idea တကယ်တော့မကြောက်လားဆိုပြီးတော့တခါတလေကိုယ့်ရဲ့ကိုယ့်ဟာနဲ့ကိုယုံကြည်ကင်းမင်းတဲ့အချိန်လေးရှိခဲ့ပါတယ်အဲ့လိုအချိန်တိုင်းမှာတခါကျွန်မဘလို့ပြန်ပြီးတော့ပြန်အားတင်းလဲဆိုတော့ငါကိုယ်ငါသားမိမိကိုငါကိုယ်ငါသားမယုံကြည်ဘူးဆိုလို့ရှိရင်ဘသူကငါ့ကိုလာယုံကြည်မလဲအဲ့တော့မိမိကိုမိမိအရင်ယုံကြည်ရမယ်ငါကငါယုံကြည်မှသာတခြားလူတွေကိုငါယုံကြည်လာတာအောင်သိဆွေးဆောင်နိုင်မယ်ပြောပြနိုင်မယ်ဆိုပြီးတော့ကိုယ့်ဟာနဲ့ကိုယ်ပြန်ပြီးတော့ယုံကြည်မှုပြန်ဖြစ်ရပါတယ်အဲ့ဟာတကယ်ရေးကြည့်ပါတယ်မိမိကိုမိမိယုံကြည်မှသာဒီလိုမျိုးအစင်းတွေကိုကျမတို့အောင်မြင်မြင်နဲ့ဖြတ်ကျော်နိုင်မှာဖြစ်ပါတယ်ရှင်နောက်ဆုံးတစ်ချက်ကတော့တိခတ်မှုဆိုတဲ့ရည်ချင်ပါတိခတ်မှုဆိုရဲဒီကြအရန်ကိုအရေးပါပါတယ်ရှင်ကျမတို့ကျမဒီကြိုးစားလာခဲ့တဲ့ဒီခုနှစ်တာကာလပတ်လုံးမှာကျမမှာအခက်ခဲတွေဗိမာန်စင်မှုတွေဒါစီအများကြီးကြော်ဖြစ်ရပါတယ်အဲ့လိုအချိန်တိုင်းမှာကျမဘလို့ခုနှစ်ကိုပြန်ပြီးတော့အသင့်နေဆိုလို့ရှိရင်အီးမဲချက်ပန်းနာလျှောက်တဲ့လမ်းမှာဘလို့မျိုးဒါစီတွေလာလာငါကြိုးစားပြီးတိခတ်ပြီးတော့တစိုင်မမက်ကြိုးစားမယ်ဆိုပြီးတော့ကျမပြန်အားတင်းပြီးတော့တိခတ်ရင်းနဲ့ပဲအရာအတိုင်းကိုကျမကြော်ဖြတ်နိုင်ခဲ့ပါတယ်ဒီဆောင်ဖို့သုံးခုကကျမဒီလိုမျိုးကျမရည်မဲ့ချက်အကောင့်ထေပေါ်လာနိုင်အောင်တကယ်ကိုအားဖြည့်ကူညီပေးခဲ့တဲ့ဆောင်ဖို့သုံးခုပါရှင်အခုလိုမျှဝေခွင့်ရတဲ့အတွက်ကြောင့်ကျေးဇူးများတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တင်းနာညာချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
American ပြည်တော်စုမြောက် Carolina ပြည်နယ်မှာ Hurricane မုန်တိုင် Florence ကြောင့်မိုးရေတန်ချိန်နဲ့ချီရွာသွန်းခဲ့ပြီးရေကြီးမှုနဲ့အတူအသက်အန္တရာယ်ချင်းချောက်မှုတွေရှိနေဆဲဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။မြောက် Carolina ပြည်နယ်တွင်းမှာနေထိုင်ကြသူအလုံးအနေနဲ့ရုတ်တရက်ရေကြီးရေလျှံမှုကိုသတိထားကြဖို့ရာသီဥတုဆန်ရသတိပေးချက်တွေကိုအလေးထားဖို့ဘေးလွယာရွှေ့ပြောင်းဖို့လိုအပ်လာရင်ဘေးကင်းတဲ့နေရာကိုသွားနိုင်အောင်အဆင့်အင့်ပြင်ဆင်ထားကြဖို့မြောက်ကရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးကသတိပေးထားပါတယ်။ပစိဖိတ်သမုဒ္ဒရာထဲမှာဖြစ်ပေါ်ခဲ့ပြီးဖိလစ်ပိုင်ကနေတရုတ်နိုင်ငံကိုဥတီတိုက်ခတ်သွားတဲ့မန်ခော့တိုင်ဖုံမုန်တိုင်းဟာအခုခါမှာတော့အပူပိုင်းမုန်တိုင်းအဆင့်ကိုရော့ကျသွားပြီးဖြစ်ပါတယ်။မုန်တိုင်းကြောင့်တရုတ်နိုင်ငံမှာလူအများဆုံးဖြစ်တဲ့ဂွမ်တောင်ပြည်နယ်မှာလူ၄ယောက်သေဆုံးပြီးစုစုပေါင်းသေဆုံးသူအရေအတွက်ဟာ69ယောက်ထက်မနည်းရှိသွားပြီးဖြစ်ပါတယ်။မုန်တိုင်းမတိုင်ခင်ဂွမ်တောင်ပြည်နယ်မှာလည်းလူပေါင်း 1.4 သန်းကိုဘေးလွရာရွှေ့ပြောင်းပေးခဲ့ရပါတယ်။ရုရှားခြေစိုက်လူမှုကွန်ရက်ဆိုရှယ်မီဒီယာ BK ကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အကောင့်ကိုပိတ်ပစ်လိုက်တဲ့အကြောင်း AFP သတင်းကဖော်ပြပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဖုန်းတော်ကြီးဝီရသူတို့ရဲ့ BK အကောင့်နှစ်ခုနဲ့ပတ်သက်ပြီးတိုင်ကြားချက်အများအပြားလက်ခံရရှိခဲ့ပြီးတဲ့နောက်အပိတပိတ်သိမ်းလိုက်တဲ့အကြောင်း BK ကုမ္ပဏီက AFP သတင်းဌာနကိုပြောပါတယ်။ဒါပြင်လူမှုကွန်ရက် BK ပေါ်မှာရေးသားချက်တွေကိုစောင့်ကြည့်နိုင်ဖို့အတွက်မြန်မာစကားပြောဝန်ထမ်းတွေကိုလည်းငှားရမ်းထားတယ်လို့ BK ကထပ်လောင်းပြောဆိုပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကကိုသားညုံဦးဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.